Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မေလ18ရက်စနေရအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ line to meter 3251အပြင်အခုစနေတနင်္ဂနွေမှာ line လက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကားတော့ကျွန်တော် Women ပါ
မင်္ဂလာညချမ်းပါရှင်ဘီရဲ့အပေါင်းကကင်းဝေးကြပါစေကျမခင်ပြူထွေးပါဂါဇာတောင်ပိုင်းရဖာမြို့မှာဒီကနေ့ဘုံကျဲတိုက်ခိုက်တာတွေအပါအဝင်တိုက်ပွဲတွေပြင်းထန်နေတယ်လို့မျက်မြင်တွေကပြောပါတယ်နောက်ရခိုင်မြောက်ပိုင်းမောင်တော်မြို့မှာတော့စစ်ကောင်စီတပ်စခန်းတွေအားလုံးကိုသိမ်းပိုက်လိုက်နိုင်ပြီလို့အာရခတက်တော်အေအေကထုတ်ပြန်ပါတယ်နောက်မြန်မာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမိတ်ညီနောင်၃ပွဲတို့ကူမင်မျိုးမှာဒီရက်ပိုင်းတွေ့ဆုံခဲ့ကြပေမဲ့လို့လည်းရလက်တစုံတရာမရှိပဲပြီးသွားခဲ့တယ်လို့နှိစက်သူတွေကပြောပါတယ်ဒီလိုထိတ်တဲရောက်တဲ့တွင်ကိုပြောပြပေးသွားဖို့ရှိပါတယ်ရှင
်ကျေးဇူးပါမခင်ဖြစ်ထွေးရေအခုလိုတွင်နေအပီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးအပတ်စဉ်တွင်ကဏ္ဍထဲမှာဆိုရင်မြန်မာအချင်းထောင်တဲ့မဖြစ်သင့်တဲ့ရုတ်တရက်သိဆုံခဲ့ရသူမောင်ငယ်အကြောင်းကိုအမဖြစ်သူကအခုလိုရှင်းပြပါတယ
်ဒီငယ်ကုန်းမှာရဲလေးပြောပြတာတော့မဆုံးခင်မှာတဲ့သူကိုယ်တိုင်စီကံကိုလိုက်ပို့တာပါတဲ့စီတော်တော်တော့အချိန်မှတော့သူကသူရေရေမောမောလမ်းလျှောက်ပြီးတော့သွားတာတဲ့အခဏလောက်နေမှာဆုံးပြီဆိုတော့သူတော်အော်သွားရဲဆိုပြီးပြောပါတယ
်အခုလိုပြောခဲ့တာပါတဲ့ဒုသက်အစီအစဉ်ပြင်နောက်စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခပြိုင်ကဘာပြီးတော့အာရှနိုင်ငံရေးနောက်လရစီပွားဥရယာတိနဲ့သတင်းတွေတက်ကသူတအစီအစဉ်တွေဆက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
ဂါဇာတောင်ပိုင်းရဖာမြို့မှာဒီကနေ့ဘုံကျဲတိုက်ခိုက်တာတွေအပါအဝင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်ရဖာမြို့ကအကန့်အသတ်နဲ့ထိုးစစ်ဆင်နေတာလို့အစ္စရေးစစ်တပ်ကပြောဆိုပြီးတော့တိုက်ခိုက်နေတာ10ရက်ကျော်နေပြီဖြစ်တယ်လို့ပဲဂါဇာမြောက်ပိုင်းမှာလည်းအစ္စရေးစစ်တပ်နဲ့ဟာမတ်စစ်သွေးကြွတွေကြားတိုက်ပွဲတွေပြန်လည်ပြင်းထန်နေပါရယ်ဂါဇာမြောက်ပိုင်းကဟာမတ်စခန်းတွေကိုအမြင့်ပြတ်ချေမုန်းနိုင်ခဲ့ပြီလို့အစ္စရေးတို့ကဇန်နဝါရီလကပြောခဲ့ပေမဲ့အဲ့ဒီမှာဟာမတ်တွေပြန်လည်လှုပ်ရှားနေတယ်လို့ဆိုပြီးတော့ပြန်လည်စစ်ဆင်နေတာပါ2023ခုနှစ်အောက်တိုဘာလမှာဂါဇာမြောက်ပိုင်းကိုအစ္စရေးတပ်တွေစတင်စစ်ဆင်ခဲ့ခြင်းကထွက်ပြေးလာတဲ့သူတွေအထိကခိုးလုံနေတဲ့တောင်ပိုင်းရဖာမြို့အရှိချမ်းမှာအစ္စရေးကကြက်တိုက်လေယာဉ်တွေနဲ့ဘုံးကျဲတိုက်ခိုက်တယ်လို့မြို့ရဲ့အရှိတောင်ပိုင်းမှာလည်းအပြန်အလှန်တိုက်ပွဲတွေနဲ့ဘုံးကျဲတိုက်ခိုက်တာတွေရှိတယ်လို့မျက်မြင်တွေကပြောပါတယ်အစ္စရေးရဲ့ညလုံးပေါက်လေးချောင်းတိုက်ခိုက်မှုကြောင့်ရဖာမြို့ကဒုက္ခသည်စခန်းတစ်ခုမှာလူ2ဦးသေဆုံးသွားတယ်လို့ဂါဇာမှာရှိတဲ့ကူဝိတ်စစ်ရုံးကပြောပါတယ်ဂျာဘလီယာဒုက္ခသည်စခန်းမြောက်ပိုင်းမှာညလုံးပေါက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့မျက်မြင်တွေ့တဲ့သူတွေစိတ်ဝင်တန်းတွေနဲ့အဲ့ဒီမှာရှိနေတဲ့ AFP သတင်းတောက်တွေကပြောဆိုကြပါတယ်ခုနှစ်လကျော်ကြာလာပြီဖြစ်တဲ့ဂါဇာစစ်ပွဲအတွင်းရဖာမြို့မှာအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေတာလို့အစ္စရေးစစ်တပ်ကလည်းတောက်ကြနေကပြောဆိုထားပါတယ်ရှင်ယူကရိန်းအရှေ့မြောက်ပိုင်းဟာကီဖ်ဒေသကိုရုရှားတပ်ဖွဲ့တွေကမြေပြင်ထိုးစစ်ဆင်မှုတွေစပြီးတော့လုပ်ခဲ့တဲ့မေလ10ရက်နေ့ကစပြီးတော့ဒေသကနေဥယျာဉ်စုကထွက်ပြေးရသူဟာ10,000နီးပါးရှိလာနေပြီလို့ဟာကီဖ်ဒေသရဲ့အုပ်ချုပ်ရေးမှူးကပြောပါရယ်အခုဒီဟာကီဖ်ဒေသကိုတိုက်ခိုက်တာဟာရုရှားရဲ့ယူကရိန်းထိုးစစ်ကြီးကြီးမားမားပြန်ဆတဲ့ပထမလှိုင်းဖြစ်လာနိုင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီးကလည်း AFP သတင်းဌာနကိုပြောပါရယ်ရုရှားထိုးစစ်စတင်ပြီးတပတ်ကျော်အတွင်းမြို့ရင်းကလူ 9,900 ယောက်ကိုကယ်ထုတ်ခဲ့ရတယ်လို့ဟာကီဖ်အုပ်ချုပ်ရေးမှူးအိုလက်ဆင်ဂူဘော့ဖ်ကပြောပါရယ်ယူကရိန်းအရှေ့မြောက်နယ်စပ်ကနေဟာကီဖ်ဒေသအတွင်းပိုင်း5ကီလိုမီတာကနေ10ကီလိုမီတာအကွာအထိထိုးဖောက်ဝင်ရောက်လာတဲ့ရုရှားတပ်ဖွဲ့တွေကိုယူကရိန်းတပ်ဖွဲ့တွေကမဟန့်တားနိုင်ငံမှာအခုလိုလူတွေထောင်ထဲချီထွက်ပြေးခဲ့ကြရတာပါညလုံးပေါက်တိုက်ပွဲတွေအတွင်းခုခံစည်းကိုကျော်ဖို့နှစ်ကြိမ်ကြိုးစားခဲ့တဲ့ရုရှားတပ်ဖွဲ့တွေကိုယူကရိန်းစစ်တပ်ကပြန်လည်မောင်းထုတ်ခဲ့တယ်လို့အုပ်ချုပ်ရေးမှူးဆင်ဂူဘော့ဖ်ကပြောပါရယ်ယူကရိန်းတပ်ဖွဲ့တွေကတချို့နေရာတွေမှာခုခံစစ်တိုက်ရင်ထိုးစစ်ပြန်ပြီးတော့ဆင်နိုင်တာတွေရှိတယ်လို့ပြန်လည်ထိန်းချုပ်နိုင်တဲ့အနေအထားမှာရှိနေပြီလို့လည်းအုပ်ချုပ်ရေးမှူးကပြောပါရယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းဒီဘူးသီးတောင်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုသိမ်းပိုက်လိုက်နိုင်ပြီလို့အာရခိုင်တပ်တော်အေအေကဒီကနေ့ပဲထုတ်ပြန်ပါတယ်ဘူးသီးတောင်မြို့နယ်ကစစ်ကောင်စီတပ်စခန်းတွေအများဆုံးတည်ရှိတဲ့နေရာတစ်ခုဖြစ်ပါတယ်ဒီဘူးသီးတောင်မှာဗျူဟာဌာနချုပ်အပါအဝင်ဗျူဟာလက်ဟောက်ခံတပ်ရင်းတွေအမြောက်တပ်ထောက်ပို့တပ်ရင်းနဲ့ဒေသကုကဲမှုစစ်ဌာနချုပ်ဒါစကစစ်တွေလက်အောက်ခံဘူးသီးတောင်အခြေဆိုင်တပ်ရင်းတချို့အပါအဝင်တပ်စခန်းတွေကိုအားလုံးကိုသိမ်းပိုက်ခဲ့တာဖြစ်တယ်လို့ AA အဖွဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်အခုသိမ်းပိုက်လိုက်တဲ့ဒီစစ်ကောင်စီတပ်စခန်းတွေကနေထွက်ပြေးသွားကြတဲ့လက်ကျန်တပ်ဖွဲ့ဝင်တွေကို AA ကလိုက်လံရှင်းလင်းနေတဲ့အတွက်ဘူးသီးတောင်မြို့ပတ်ဝန်းကျင်မှာတိုက်ပွဲတွေကတော့ဆက်ရှိနေတယ်လို့ ို့လည်းထုတ်ပြန်ချက်ကဖော်ပြပါတယ်အမ်မြို့နယ်တန်တွဲမြို့နယ်နဲ့မောင်တော်မြို့နယ်တွေမှာလည်းစစ်ကောင်စီတပ်စခန်းတွေကိုအေအေကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေနေ့စဉ်ဒီပါရှိနေပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေအကြားပြီးခဲ့တဲ့ဒီ2023ခုနှစ်နိုဝင်ဘာ13ရက်နေ့ကတည်းကတကြော့ပြန်တိုက်ပွဲတွေစဖြစ်နေတာပါဒီ6လအတွင်းရခိုင်ပြည်နယ်အတွင်းကမြို့နယ်18မြို့နယ်ရှိတဲ့အထက်မြို့နယ်9မြို့နယ်အပြင်ချင်းပြည်နယ်ပလောက်ဝမြို့နယ်ကိုလည်းအေအေကသိမ်းပိုက်ထားပါတယ်စစ်တွေမောင်တော်နယ်အမ်းမြို့နယ်အပါအဝင်ကြံမြို့နယ်တွေကိုပါတိုက်နိုင်ဖို့အေအေကထိုးစစ်ဆင်နေတာကြောင့်နေရာတော်များများမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီဘူးတိနောက်မြို့နယ်တွေကစစ်တပ်စခန်းတွေအေအေတိမ့်ပိတ်လိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်မြန်မာစစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်ဒီမြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲတို့တရုတ်နိုင်ငံကူမင်မြို့မှာဒီရက်ပိုင်းတွေ့ဆုံခဲ့ကြပေမဲ့လို့ရလက်မထွက်ဘဲနဲ့ပြီးဆုံးသွားတယ်လို့ဒီဆွေးနွေးပွဲနဲ့နှိစက်သူတွေကပြောပါရယ်တရုတ်ဆိုရချားဝင်စစ်ဆက်မှုနဲ့စစ်ကောင်စီဘက်ကကိုယ်စားလှယ်အဖွဲ့နဲ့အာရခတက်တော် AA ကိုကန့် MNDAA နဲ့တအန် TNL ညီနောင်သုံးဘွဲကကိုယ်စားလှယ်တွေဒီလ14ရက်နဲ့15ရက်နေ့တွေကတွေ့ဆုံခဲ့ကြသလို16ရက်နေ့မနက်ပိုင်းမှာတော့ AA အာရခတက်တော်နဲ့တနအီလောက်တီးတန့်တွေ့ခဲ့တာဖြစ်ပါတယ်ဒီဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့အပြင်ကိုမပေါက်ကြားဖို့တရုတ်ဘက်ကပိတ်ပင်ထားတဲ့အတွက်ဆွေးနွေးမှုတွေရဲ့အသေးစိတ်ကိုမသိရပေမဲ့လို့အပြန်အလှန်တောင်းဆိုချက်တွေညှိနှိုင်းလို့မရပဲပြီးသွားတယ်လို့ဒီဆွေးနွေးပွဲအကြောင်းကိုသိထားတဲ့နှိစက်သူတွေကပြောတာပါညီနောင်အဖွဲ့ဝင်၃ဖွဲ့တွေကတခုဖြစ်တဲ့ AA အာရခတက်တော်နဲ့စစ်ကောင်စီကြားရခိုင်ပြည်နယ်ရင်းတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာ AA အဖွဲ့နဲ့စစ်ကောင်စီကိုယ်စားလှယ်တွေဒီချိန်မှာတီးတန့်တွေ့ဆုံဆွေးနွေးကြတာဖြစ်ပေမဲ့ဆွေးနွေးပွဲပြတ်သွားတယ်လို့လည်းသိရပါတယ်တရုတ်စစ်ဆက်မှုနဲ့ညီနောင်၃ဖွဲ့အခုလိုတွေ့ဆုံဆွေးနွေးတာကတော့ဒါ၅ချိန်မြောက်ဖြစ်ပါတယ်အခုဒီချိန်ဆွေးနွေးပွဲမအောင်မြင်သလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနိုင်ခြေရှိတယ်လို့လည်းနှိစက်သူတွေကပြောပါရယ်နောက်တစ်ချိန်ဘယ်တော့ထပ်မံတွေ့ဆုံမလဲဆိုတာလည်းမသိရသေးပါဘူးရှင်မြန်မာဘာဝေးအရှိထောင်အာရှနဲ့ဒီအာရှနိုင်ငံတွေကချင်းသိနဲ့ငကားအကအဖွဲ့တွေပါဝင်ရှင်ပြိုင်ကြတဲ့ကမ္ဘာချင်းသိနဲ့ငကားအကချန်ပီယံပြိုင်ပွဲကိုတော့အင်ဒိုနီးရှားနိုင်ငံမှာပထမဆုံးအကြိမ်ကျင်းပနေပါဗျ။အင်ဒိုနီးရှားချင်းသိအကနဲ့အားကစားအဖွဲ့ချုပ် FOBI ကဦးဆောင်ပြီးအင်ဒိုနီးရှားနိုင်ငံမှာချင်းသိအကကိုအားကစားနည်းတစ်ခုအဖြစ်တွင်တွင်ကျဲကျဲဖြစ်လာဖို့နဲ့လူငယ်တွေပိုးပြီးတော့ပါဝင်လှုပ်ရှားကစားလာအောင်ကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ်။မြို့တော်ဂျကာတာမှာကျင်းပနေတဲ့ဒီကမ္ဘာချင်းသိနဲ့ငကားအကချန်ပီယံပြိုင်ပွဲမှာမလေးရှား၊စင်ကာပူ၊တရုတ်၊ထိုင်း၊ဗီယက်နမ်၊ဖိလစ်ပိုင်၊ဂျပန်၊မြန်မာနဲ့ဩစတြေးလျအပါအဝင်နိုင်ငံ၁၇နိုင်ငံကအားကစားသမားတွေ350လောက်ပါဝင်ရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင
်မင်္ဂလာညချမ်းမှာသာသနာရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်မေလ18ရက်စနေညအစီအစဉ်လေးကိုတရင်အထူးကြောင့်တရင်တွေကိုမခင်ပြည့်ထည့်ပြပြပေးကြတာပါအခုတော့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေဇက်တိုက်ပါပထမဆုံးတော့လူခွင့်အခြေအနေတွေကိုတင်ပြနေတဲ့တို့တဲ့အစီအစဉ်ပါဒီတစ်ပတ်မှာတော့မြန်မာအချင်းထောင်တဲ့မဖြစ်သင့်တဲ့သိဆုံးမှုတွေကိုပြောထားပါတယ်ကျမကြီးဆောက်ရှောက်မှုအားနေတဲ့မြန်မာနိုင်ငံအချင်းထောင်တွေထဲမှာနာမကျန်းဖြစ်သူတွေအနေနဲ့စေဝါရရှိဖို့လည်းခက်ခဲတယ်လို့အသက်ဆုံးရှုံးမှုတွေပါရှိနေတဲ့အခြေအနေကို Frontier မြန်မာဖွဲ့ပြပြပေးပါအောင်ခင်ဗျာ
အကယ်၍သာပေါ့နော်ထောင်ထဲဦးစေးဝါသွင်းခွင့်ရမယ်ဆိုရင်အခုလိုဖြစ်ဆိုမျိုးတွေလည်းမကြုံသလိုထောင်သားတွေအတွက်အများကြီးအဆင်ပြေမှာပါ
ဖွေရေးဆိုပြီးတော့ဒီရဲနဲ့စစ်တပ်တွေဝင်လာတယ်ဗျဝင်လာပြီးတော့ဒီဖေးနဲ့ဆေးတလုံးကိုတလုံးကိုပိန်သွား
တယ်။ကျမ်းမာရေးစောင့်ရှောက်မှုရပိုင်ခွင့်ဟာအခြေခံလူခွင့်ရေးတည့်ရဖြစ်ပါတယ်။မြမအချင်းထောင်တွေထဲမှာတော့အချင်းသားတွေဟာတန်ရှင်းမှုကလည်းမရှိကျမ်းမာရေးအတွက်လည်းမကောင်းမွန်တဲ့အခြေအနေတွေမှာနေထိုင်နေရတဲ့အပြင်သူတို့အတွက်ဆေးဘက်ဆိုင်ရာအကူအညီကလည်းလုံးဝမရရှိတာဒါမှမဟုတ်ရတယ်ဆိုရင်လောက်ပဲရနေကြပါတယ်အခုဆိုရင်မိသားစုတွေကပို့ပေးနေတဲ့စေဝါးတွေကိုပါပို့လို့မရနိုင်ကြတော့ပါဘူးမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ကိုတွေ့တာကိုမွေးချင်းမောင်မတူတာမျိုးတွေဖြစ်တာဆိုတော့ခါကြတော့ရုပ်တရားအကောင်းကြီးကလေးပြောနော်ပြီးတော့လည်းအတန်ငယ်လေးပဲရှိသေးရဘူးအများနဲ့ကျမ်းမာနေတာလေတောင်းနဲ့ကြနေတယ်ဆိုပေမဲ့လည်းအိမ်နဲ့ဆက်သွယ်ရှိနေတာဘူးပြီးကြတော့ရရှိသေးတယ်ဖုံးဆက်ပြောရင်ကတန်မျိုးတကယ်သွားတွေ့တော့တန်မျိုးဆိုတော့လည်းတန်နေရဖြစ်တာပေါ့
မောင်ဖြစ်တဲ့ကိုတီဟအကြောင်းမန္နနာကပြောပြတာပါ Tu ye mong chit du ha, jian ma bi pyo pyo ni da du ti yao phit de lu tu ga pyo ba de. Ku ti ha ga at 30 win jin ywe ain naw de ti yao phit bi, tamii li ti yao le shi ba de. Tu ga yin ga do win nan ti yao ba. Da ba me ana thain sit tat ga tu ne tu lou pho kai mae dui ko tan nat pe bi. Lou nyou yi taw win ni yu khain chein ma do lou ko swun khwa ga ba de. Ai naw la nat kai taw lan yi ma pa win ga bi me, phan khan ga ya bi, au nya ma bi ga a jin naw de khu ma chou naw khan ga ya ba de. ကိုဒီဟာမှာတာမန်အစာရင်ပြဿနာရှိနေပြီးတော့အဲ့ဒီအတွက်စေးတောက်နေခဲ့ရသူပါထောင်ထဲမှာသူ့ယောဂအတွက်စေးဝါးကိုမပေးနိုင်ပေမဲ့သူ့လိုအပ်တဲ့စေးတွေကိုမိသားစုကပို့နိုင်ခဲ့ပါတယ်အဲ့လိုပေးပို့နိုင်တာကသူတို့ကိုထောင်အာဏာပိုင်တွေကစေးပို့လို့မရတော့ဘူးလို့ပြောခဲ့တဲ့မနစ်ကအထိပါပဲကိုဒီဟာရဲ့အစာရင်ပြဿနာကကုသမှုမရတော့ပဲဖြစ်သွားခဲ့ပါတယ်တည့်ရမှာတော့သူ့မိသားစုကိုထောင်တာဝန်ရှ ဘီမဲ့မကြခင်မှာတေဆုံးသွားကြောင်းအကြောင်းကြားလာတာပါဒါပေမဲ့နောက်ပိုင်းမှာထောင်းအာနာပိုင်တွေပြောတဲ့သူတေဆုံးခဲ့ရတဲ့အကြောင်းရင်းကအဲ့ဒီဟာနဲ့လုံးဝမတူတော့ပါဘူးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးမနန္ဒာတန်တရားရှိခဲ့ပါတယ်ကိုဒီဟာရဲ့စာပနာမှာတော့အဲ့ဒီတန်တရားစိတ်ကပိုခိုင်မာလာခဲ့ပါတယ
်ဒီညီကုန်းမှာအနေဆုံးအရေးလေးပြောပြတာတော့မဆုံးခင်မှာတဲ့သူကိုယ်တိုင်ပဲပေါ့နော်အဲစီကံကိုလိုက်ပို့တာပါတဲ့ဟိုဘောနော်စီသွားတောင်းတာတဲ့အဲ့လိုမျိုးသွားတောင်းတော့ချိန်မှတောင်းတန်းစီနဲ့ခေါ်ထုတ်ရတဲ့အနေထားမျိုးမဟုတ်ဘူးတဲ့အချုပ်ကန်းညာနေသူပါသူရေရေမောမောပြပြရှင်လမ်းချောက်ပြီးတော့တောင်းစီစီတောင်းတောင်းစီရုံတောင်းစီကံကိုသွားတာတဲ့အခဏလောက်နေမှဆုံးပြီဆိုတော့သူတောင်းအော်သွားရဲဆိုပြီးအဲရေးလေးကပြောပါတယ်မိသားစုနေနဲ့တောင်းရတယ်ကျေလဲလုံးဝမကျေနေဘူးဒါကြီးကလည်းသွေးရသားရမဟုတ်ဘူးဆိုရလဲလုံးဝယုံကြည်တယ်
2023ခုနှစ်ဇူလိုင်လမှာအချင်းဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်အပြောင်းအလဲဖြစ်ခဲ့ပြီးအကြခင်မှာပဲထောင်နေမှာမိသားစုဝင်တွေကိုထောင်ထဲကိုနိုင်ငံခြားဆေးပို့ခွင့်ကန့်သက်တာပိတ်ပင်တာတွေဖြစ်လာခဲ့ပါတယ်။မိုးရေဆေးဝါးတွေရောနှောပြီးထောင်ထဲကိုမောင်းခိုတင်သွင်းမှာဆိုလို့ဒီလိုပိတ်ပင်တာလို့ဆိုပါတယ်။ဒါပေမဲ့ဒီလိုကန့်သက်ပိတ်ပင်တာတွေဟာနောက်လအနည်းငယ်အကြာမှာတော့ထောင်အသီးသီးမှာတစ်ခုနဲ့တစ်ခုမတူညီတဲ့ပုံစံမတူညီတဲ့အခြေအနေတွေနဲ့ဖြစ်လာခဲ့ပါတယ်။ဒါပေမဲ့တိုင်းရင်းဆေးတွေတော့ပို့ခွင့်ရှိနေပါသေးတယ်။မြန်မာအချင်းတော်တွေဟာကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ရင်ဘယ်တော့မှမတန်ကောင်းမရှိခဲ့ပါဘူး။နိုင်ငံရေးအချင်းသားများအကူအညီစောင့်ရှောက်ရေးအသင်း AABB ရဲ့စည်ရင်းစရာတွေမှာတော့2022ခုနှစ်မှာနိုင်ငံရေးအချင်းသား19ယောက်ကျန်းမာရေးစောင့်ရှောက်မှုအားနည်းလို့အပါအဝင်အကြောင်းမျိုးမျိုးကြောင့်တည်ဆုံခဲ့တယ်လို့ဖော်ပြပါတယ်။နောက်နေ့မှာတော့တည်ဆုံသူဦးရီဟာ22ယောက်အထိမြင့်တက်ခဲ့ပြီးတော့2023ခုနှစ်မှာတော့39ယောက်အထိမြင့်တက်ခဲ့ပါတယ်။လက်ရှိ2024ခုနှစ်ရဲ့ပထမ4လမှာလည်းတည်ဆုံသူဦးရီ18ယောက်ရှိပြီဖြစ်ပါတယ်။ဒေါ်သနာရဲ့တဦးရီတော်သားကိုမင်းထက်လဲအဲ့ဒီတဲကတယောက်ပါသူ့ကိုစစ်တပ်ကမနှိတ်ကဖမ်းဆီးခဲ့ပြီးတော့စစ်ကြောရေးစခန်းမှာနှိပ်စက်ခဲ့တဲ့အတွက်ကာလရှည်ခံစားရတဲ့ဒဏ်ရာတွေရရှိခဲ့ပါတယ်သူ့ကိုစေကူတော်ကမပေးသလိုအနာတတဆေးတောင်ပို့ခွင့်မရခဲ့ဘူးလို့ဒေါ်သနာကပြောပါတယ်ဒါပေမဲ့သူ့သားကိုအချိန်ရည်အတွက်နဲငယ်တော့ထောင်ဝင်စာသူတွားတွေ့နိုင်ခဲ့ပါတယ
်စေကူခွင့်မရလို့သူကအခုလိုဆုံးသွားတာပါအဲ့စီဝါတွေပို့ပြီးတာလေမရောက်တာတော့ပုံများတယ်သိလားအဲ့သူဆုံးသွားတာတော့နော်သူဆုံးသွားတော့ခံစားတော့ပြောင်းပြတ်တတ်အောင်ပါပဲ तू ကအမားတို့မိသားစုရဲ့မျှော်လင့်အားထားရသူလေနောက်ဆုံးတွေ့ရတော့ကစေကူသားခွင့်မရတော့သူ့ကိုသူတိတ်မဲမှန်းလဲတီးတော့အတော်လေးရောစိတ်ဓာတ်ကျနေပုံပဲသိလား तू ကအမားတို့မိသားစုအတွက်တူးသီးသောမျှော်လင့်ချက်ထားခဲ့ရသူပေါ့နော်အခုချိန်ထိလည်းဖြည့်မဆဲနိုင်ကြပါဘူးကို
မဲဝေမာကအသက်20ကျော်အရွယ်ဖြစ်ပြီးစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့သူပါ။သူက2021ခုနှစ်မှာဖမ်းဆီးခံရပြီးတော့ကိုမင်းထက်လိုပဲစစ်ကြောရေးမှာဒဏ်ရာရခဲ့ပါတယ်။သူဟာမြန်မာပြည်အလဲပိုင်းကအကျဉ်းဆောင်တစ်ခုမှာနှစ်နှစ်ကျော်ကြာဖမ်းဆီးခံခဲ့ရပါတယ်။လက်ချောင်းတွေကျူးပြီးခေါင်းမှာဒဏ်ရာရခဲ့တဲ့အပြင်စစ်ကြောရေးဒဏ်ကြောင့်သူ့အယိုးအစ်စ်တွေဆိုးဆိုးဝါးဝါးကြိုက်ခဲပြီးဘယ်ခြေတစ်ဖက်လဲတရွဆွဲတဲ့အထိအာရုံကြောထိခိုက်ခဲ့ရပါတယ်။သူမိသားစုပို့တဲ့ဆေးဝါးတွေကသူ့ကိုနည်းနည်းတက်တရာရစေခဲ့ပေမဲ့အဲ့ဒီဆေးတွေကို2023ခုနှစ်မှာထောင်ထဲကိုပေးဖို့ခွင့်အပိတ်ခံလိုက်ရပြီးတဲ့နောက်သူ့ရောဂါအခြေအနေလည်းပိုဆူးလာခဲ့ပါတယ်။ကျင်းသားတွေကထောင်ထဲကိုဆေးဝါးတချို့ခိုးသွင်းတာလုပ်ခဲ့တဲ့အတွက်အာဏာပိုင်တွေကအကျဉ်းထောင်တွေကိုပုံမှန်ရှာဖွေစီးနှင်းမှုတွေပါစတင်ခဲ့တယ်လို့မဲ့ဝေမာကဆိုပါတယ်။ ဒီစေဝါးတွေဆိုလည်းတစ်ခုမှချက်မထားတဲ့အကုန်ပေးပေါ့။အထူးရှာဖွေရေးဆိုပြီးတော့ဒီရဲနဲ့စစ်တပ်တွေဝင်လာတယ်ဗျ။ဝင်လာပြီးတော့ဒီစေနဲ့စစ်တလုံးတွေတလုံးကုန်သိမ်းသွား။အဲ့လိုမျိုးရှာဖွေရေးကိုအဲ့တော့ကတလတော်တွေ၃ကောက်လောက်လာသွားတယ်ဗျ။ပြည်ပြည်ဆိုင်ရာလူခွင့်ရေးကြီးညာစာနဲ့အပိုင်9မှာတော့မြို့သူမြို့ညံပန်းနှိပ်စက်ခြင်းရက်စက်ကြမ်းကြုတ်လူမဆန်စွာဂုံငယ်စီသောဆ အဲ့ဒီထဲမှာအကျဉ်းသားတွေနဲ့ကျုံဝင်ပါတယ်ဟိုရင်ကလေးကမြန်မာပြည်မှာကျင့်သုံးလာတဲ့အကျဉ်းအောင်လက်ဆွဲဥပဒေမှာလဲကျင်းသားတွေဟာကျမ်းမာရေးစောင့်ရှောက်မှုရတဲ့ကြောင်းနဲ့မိသားစုဝင်တွေကထောင်ဝင်စာဆေးပို့တာကိုခွင့်ပြုသင့်တယ်လို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့မြန်မာအကျဉ်းသားတွေဟာသူတို့ရဲ့အခွင့်အရေးကိုရမနေပါဘူးကိုတိုင်ထွန်းကနိုင်ငံရေးအကျဉ်းသားတွေကိုကူညီထောက်ပ ောက်ခဲ့သူဖြစ်ပါတယ်။ကိုတိုက်ထွန်းကတော့ဥပဒေတွေနေဥပဒေတွေကအသက်ဝင်မှုမရှိတော့ဘူးလို့ဆိုပါတယ်
။လက်ရှိမှာအကျဉ်းတော်လက်ဆွဲဥပဒေကရှိရောရှိသေးလားဆိုတဲ့မေးခွန်းတွေဖြစ်သွားတယ်။ပြီးတော့အကျဉ်းတော်ရဲ့လက်ဆွဲဥပဒေမှာဆိုအကျဉ်းသားတယောက်ကိုလုံလောက်တော်ဆေးဝါးဆောင်မှုပေးရမယ်လို့တရားဝင်ပြန်နိုင်တာပဲ။တို့တို့လည်းပဲလက်ရှိမှာအကျဉ်းသားတိုင်းကကိုဗစ်ကာလမှာဆိုဂျင်းပြုတ်ရီတောင်းနေကြရတယ်။ထောင်ထဲမှာဆေးဝါးမရှိဘူးဂျင်းပြုတ်ရီပဲတောက်တယ်။အဲဥပဒေကလက်ရှိမှာတော့အကျဉ်းတော်တွေမှာတရားဝင်မရှိဘူး။တို့ရဲ့ထောင်အနာပိုင်းရဲ့ဗဇက်ကဖွက်တမျှဒီဥပဒေဖြစ်တယ်။ထောင်အနာပိုင်းရဲ့အထက်ကတော့ညွန်ကြားချက်တိုင်းကဥပဒေဖြစ်နေတယ်ပေါ့လက်ရှိမှာတော့
အကျဉ်းသားတွေဟာသူတို့ရဲ့ဥပဒေပါအခွင့်အရေးတွေကိုမရပါဘူးပြီးတော့မိသားစုတွေကလည်းအမှားယွင်းနေဖြစ်ရင်ပြန်ကူစားဖို့အတွက်ဥပဒေကသူတို့ကိုကူညီနိုင်မယ်လို့မယုံကြည်ပါဘူးမနန္ဒာကတော့သူ့မောင်ကိုအတိတ်ပဲမဲ့ဆုံးရှုံးခဲ့ရတဲ့အတွက်ယူကျုံမရဖြစ်နေသေးပါ
အကယ်၍သာပေါ့နော်ထောင်ထဲဦးစေးဝါးသွင်းခွင့်ရမယ်ဆိုရင်အခုလိုဖြစ်ဆိုးမျိုးတွေလည်းမကြုံသလိုထောင်သားတွေအတွက်အများကြီးအဆင်ပြေမှာပါလူအသက်တစ်ချောင်းလွယ်လွယ်နဲ့မတည်သင့်မဲနဲ့လည်းတည်စရာအကြောင်းမရှိဘူးပေါ့နော်
ကိုဒီဟာတေဆုံကလေးကဖခင်ဖြစ်သူဟာစိတ်ကျမ်းမာရေးဆူဆူရွာရွာထိခိုက်ခံစားနေရတယ်လို့မန္နနာကပြောပါတယ်ပြီးတော့ကိုဒီဟာရဲ့တမီးငယ်လေးကိုလည်းဒီသတင်းစိုးကိုသူတို့မပြောရဲသေးပါဘူ
းဒီစိတ်လေးဒီလိုမျိုးကြာသွားတာထောက်ကြာသွားတာမသိဘူးဆုံးသွားတာကိုလည်းမသိဘူးပေါ့နော်အများကြီးလည်းမေးတယ်အလုပ်တွေအများကြီးသွားလုပ်နေတယ်ပစ္စတိမုံလေးအများကြီးဝယ်ပြီးပြန်လာမှလို့ပဲခလေးကိုဒီလိုပဲလိန်ထားရတာတနေ့မှလည်းမေးလို့မရတော့မနေ့တနေ့ကလို့ပဲအကြည့်စောတာပေါ့နော်မေးလေရပွားရင်အခုလို့ဖြစ်စုံနေတယ်မကြုံပါစေနဲ့လို့လည်းစတောင်းနဲ့အများဆုံးလည်းကောင်းမရမောရအောင်ချွတ်လို့ပါစေလို့လည်းမျှော်လင့်ပါတယ်စတောင်းပါတယ်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံးလွှင့်မယ့်ဒို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။ဆရာနာသိမှုတော့ထောင်းတဲ့မဖြစ်သင့်တဲ့ဒီဆုံးမှုတွေကို Frontier မြန်မာအဖွဲ့ပြောပြပေးခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခေတ္တကဘာအစီအစဉ်ပါ EU ဥရောပသမဂ္ဂရဲ့ရွှေပြောင်းခလုံးကွင်းစာချုပ်အကြောင်းကိုပြောထားပါတယ်။ဥရောပမှာနိုင်ငံသားတွေလာရောက်ခြေချနေထိုင်တဲ့ဟာလက်မခံကျင်သူတွေရှိနေတဲ့ချိန်မှာရွှေပြောင်းခြေချမှုနဲ့ခလုံးကွင်းဆိုင်ရာစာချုပ်ကို EU ဥရောပသမဂ္ဂနိုင်ငံတွေကချုပ်ဆိုခဲ့ပါတယ်။ဦးတမောင်တန်းပြောပြပေးပါဦးခင်ဗျာ။
နိုင်ငံခုလုံးကွင်းနဲ့ရွှေပြောင်းဝေရောက်လာခြင်းဆက်ရောက်ဥရောပသမ္မတသဘောတူညီချက်အစ်စ်ကိုဥရောပပါလီမန်ကအီဗီတာဆဲနေကချမှတ်လိုက်ပါတယ်။ဘယ်လိုလဲပဲရွှေပြောင်းလာကြသူလိုင်းလုံးကြီးနဲ့ကြုံခဲ့ရကြတဲ့ကဥရောပသမ္မတ EU သဘောတူညီချက်တည်ရကိုရရှိဖို့အတွက်ကြိုးစားလာခဲ့တာပါ။2015-16မှာဥရောပကိုဝေရောက်ဖို့ကြိုးစားသူလူပေါင်း2000ကျော်ရှိခဲ့တယ်။မြန်မာ့ဘက်စစ်တမ်းတဲ့ Syria နဲ့ Afghanistan နိုင်ငံသားဒီပါ2023မှာလည်း EU နိုင်ငံတွေမှာနိုင်ငံရေးခုလုံးဝင်တောက်ပါတယ်စစ်မှန်စစ်လေးတန်းရှိနေပါလေ2016ခရိုင်ကဆိုရင်ဒါဟာအပြစ်မဆုံးဖြစ်ပါတယ်ဒါပြင်ရွှေပြောင်းလာကြတဲ့အဲဒီလိုင်းကြီးကိုအသုံးချပြီး Belarus နဲ့ Russia နိုင်ငံတို့ကအင်းကြီး EU အဖွဲ့ဝင်နိုင်ငံမျိုးစီကို Africa ကရွှေပြောင်းလာပြီးပို့ပြီး ကိုရောပတမကတည်ခြင်းမှုကိုချိန်ချောက်ဖို့ကြိုးစားခဲ့တယ်လို့လည်း EU ကဆွဆွဲခဲ့တာရှိတယ်။ EU အဖွဲ့ဝင်28နိုင်ငံကအခုတော့ဗောက်တူကြီးချက်ရရှိသွားခဲ့ကြပြီဖြစ်ပါတယ်။ယောပပါလီမန်ဥက္ကဋ္ဌရိုဘတ်တာမက်ဆိုလာကအခုလိုပြောပါတယ်။
Today we have voted in favor of a package that provides
ဘာသာမကအဖွဲ့ဝင်နိုင်ငံအားလုံးအတွက်အတူတူဖြစ်မဲ့ဥပဒေပြဋ္ဌာန်းရေးမူကောင်တရက်ကိုကျမတို့ဒီကနေ့ပဲမဲပေးလိုက်ကြပါပြီ။ဒီမူကောင်မှာလူသားကုန်ရည်ကိုပထမထားထားသလိုပြဿနာရဲ့မတူကွဲပြားခက်ခဲလာတဲ့ဘက်အားလုံးကိုလည်းနားလည်မှုပေးထားပါရယ်။ဥရောပရဲ့နယ်စပ်တွေကိုလုံခြုံစေပြီးလက်ထွေဖော်ဆောင်မဲ့ပြဋ္ဌာန်းချက်တွေကရှင်းနေအောင်ကိုချမှတ်ထားပါရယ်။ဒါပြင်အခြေခံလူ့ခွင့်ရေးတွေကိုတာဝန်တည်တည်အပြည့်အဝလေးစားရင်းနဲ့သမဂ္ဂအတွင်းသွေးစည်းညီညွတ်မှုကိုလည်းဟန်ချက်မှန်အောင်ချိန်ညှိပေးမှာဖြစ်ပါတယ်။အကောက်ွယ်ပေးထိုက်တဲ့သူတွေအတွက်မျှတာတဲ့စနစ်အစ်တစ်ခုကိုဂတိကဝတ်ပြုလိုက်တာဖြစ်တယ်လို့မပေးထိုက်တဲ့သူတွေအပေါ်လည်းပြက်ပြက်သားသားရက်တည်လိုက်တာဖြစ်ပါတယ်။အားနည်းသူတွေကိုတားကောင်အဖြစ်ပြစ်မှတ်ထားတဲ့ကွန်ရက်တွေနဲ့လူကုန်ကူးသူတွေကိုခိုင်ခိုင်မာမာစန့်ကျင်လိုက်တာလည်းဖြစ်ပါတယ်
။ဥရောပသမဂ္ဂကော်မရှင်ဥက္ကဋ္ဌအာဆူလာဘော်ဒါလီယန်ကလည်းဒီသဘောတူညီချက်အကြောင်းအခုလိုပြောပါတ
ယ် Migration is a European challenge which must be met with a European solution
ရှေ့ပြောင်းဝင်ရောက်လာကြတာဟာဥရောပအတွက်စိန်ခေါ်ချက်ဖြစ်ပြီးတော့ဥရောပဆန်တဲ့ဖြည့်ရှင်းပုံမျိုးရှိရမှာပါညတာခိုင်မာထိရောက်မဲ့ဖြည့်ရှင်းပုံမျိုးဖြစ်ပါတယ်ရှေ့ပြောင်းသွားလာခြင်းနဲ့နိုင်ငံရေးခလုံးဝင်ဆိုင်ရာသဘောတူညီချက်ကပေးလိုက်တာဒါပါပဲဥရောပတိုက်သားတွေအားလုံးအတွက်တကယ်အပြောင်းလဲဖြစ်ပါတယ်ပထမဥရောပနယ်ချက်တွေပို့ပြီးလုံခြုံလာပါရင်မတ်ပုံတင်တဲ့အပြင်စီစစ်ချင်းအပြင်နယ်ချက်ကဝင်လာတဲ့သူမှန်သမျှဘယ်သူဆိုတာတိတိကျကျသိလာပါမယ်။တစ်ဖက်မှာလည်းတရားလွတ်လပ်စွာစောင့်ကြည့်ခြင်းအပြင်အခြေခံအခွင့်အရေးတွေကိုကောက်ွယ်ပေးထားပါရင်ဒုတိယကပို့ပြီးမြန်လာပါမယ်။နိုင်ငံရေးခလုံးခွင့်တောင်းတဲ့သူတွေအတွက်လုံထုံးလုံနေတွေနဲ့ပြန်ပို့ရေးတာပို့ပြီးထိရောက်လာပါမယ်။အထိပယ်ကတော့ဒီနိုင်ငံရေးခလုံးခွင့်တောင်းခံခွင့်မရှိတဲ့သူတွေဥရောပသမဂ္ဂအတွင်းဝင်ဖို့ခွင့်ပြုမှာမဟုတ်ဘူးဆိုတာပါပဲ။ဒါမဲ့လည်းစစ်ကထွက်ပြေးလာကြတဲ့သူတွေဒါမှမဟုတ်ရင်လည်းသူတို့နိုင်ငံမှာအရေးယူခံရမယ့်သူတွေအတွက်သူတို့လိုနေတဲ့အခါကွယ်ရရှိမယ်ဆိုတဲ့သဘောပါ။စနစ်ပေါ်မတော်မတရားအသုံးချတဲ့သူတွေပေါ်မှာတင်းကျပ်တဲ့စီးမြင့်တွေချမှတ်ရင်းနဲ့အားနည်းတဲ့သူတွေကိုစောင့်ရှောက်ရေးကိုသဘောတူညီချက်ကဟန်ချက်ညီနဲ့ချိန်ညှိလိုက်တာပါ။တတိယကဥရောပနယ်ခြားနိုင်ငံတွေဟာတရားမဝင်ရွှေ့ပြောင်းလာတဲ့သူတွေရဲ့ဖိအားကိုရင်ဆိုင်စီမံနေရတာကြောင့်ဒီနိုင်ငံတွေနဲ့သွေးစည်းညီညွတ်ကြောင်ပြသလိုက်တာလည်းဖြစ်ပါရဲ့ရှင
်။နိုင်ငံရေးခလုံးခွင့်နဲ့ရွှေ့ပြောင်းဝင်ရောက်လာခြင်းဆိုင်ရာဥရောပသမဂ္ဂသဘောတူညီချက်အတွက်ကမူပေါင်းသဘောပါ။အပေါ်ဝင်တိုက်ပြည်အသီးသီးရဲ့တွတ်တော်တွေကဒီမူပေါင်းနဲ့ညောင်းကြီးတဲ့ဥပဒေကိုပြဋ္ဌာန်းကြရအောင်ပါ။2026ကစပြီးတရားမှုရှိလာနိုင်မယ်လို့ဆိုပါတယ်ဒီကြောင်မီဒီယာသတင်းတွေမှာအခုလိုတွေ့ရပါတယ
် All irregular migrants will be registered and subject to identification, security and health checks
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းကသူသဖြင့်ဥရောပနယ်စပ်နိုင်ငံတွေကိုပုံမှန်မဟုတ်ဖက်ဝင်ရောက်ကိုစ조사ကြသူတွေကိုမှတ်ပုံတင်မဲ့ကျန်းမာရေးကိုစစ်ဆေးမဲ့လူမျိုးရေးသဘောအရအနေပေးနိုင်မဲ့သူပုံပုံစစ်ဆေးမယ်လို့ EU ကဆိုပါတယ်။ခေမီနီယာလက်ဝယ်ယူမယ်။မျက်နှာကိုတပ်ပေါ်ရိုက်မယ်။ဒါပြေလို့ပို9ရက်ထိချိန်ကြာနိုင်တယ်လို့ EU ပြည်ထောင်ကပြောပါတယ
်။ Strong legal safeguards will apply with better support for vulnerable people like children.
EU ကရှင်ဗီဒီယိုမှာပြောသလိုပဲကလေးတွေကိုတော့အထူးဆက်ဆံဆောင်ရွက်မယ်လို့ဆိုပါတယ်။ရွေးချက်ကတော့ဝေရောက်လာသူဟာနိုင်ငံရေးခလုံးခွင့်စဉ်းစားတိုက်သူပုံပုံကိုစစ်စစ်ဖွဲ့ချဖို့ဖြစ်ပါတယ်ခလုံးခွင့်တောက်ခံတိုက်သူမဟုတ်ဘူးလို့သတ်မှတ်လိုက်ပြီးပေကိုလာခဲ့ရတိုက်သူရောက်ပြီနော
် Fast and efficient procedures for asylum and return with the necessary individual safeguards
ချောက်ထားသူတွေကိုသူတို့ရဲ့တိုင်းပြည်အလိုက်အရင်စစ်စစ်ပေါ့နော်တခြားနိုင်ငံကလာတဲ့သူတွေခလုံးခွင့်ချောက်ထားကြရမှာလက်ခံသူတွေရှိတယ်လို့ပယ်ချခံသူတွေလည်းရှိတယ်အဖေဆိုင်လိုက်သူရှိစေအရတော့ရှိတယ်တိုက်ပြီးကလာတဲ့လူတွေရဲ့လျှောက်ထားချက်ကိုမြန်မြန်စစ်စစ်ဆုံးဖြတ်လက်မခံသူတွေကိုပြန်ပို့မှာဖြစ်ပြီးအဲဒီလိုတိုက်ပြီးတွေကတော့တူနီရှားမော်ရိုကိုဘင်္ဂလားဒေ့ရှ်နိုင်ငံတွေဖြစ်တယ်လို့ AFP သတင်းပြောထားပါတယ်။ဒါဖြင့်လျှောက်ထားတဲ့အချိန်မှာဝင်ရောက်ဖို့ကြိုးစားကြသူတွေရဲ့နေရေးထိုင်ရေးကတော့အခြေခံလူ့ခွင့်ရေးတွေနဲ့အညီဖြစ်ပါမလားလို့လည်းမေးစရာရှိလာပါတယ်။ EU ကွန်ရှင်ရဲ့ဗီဒီယိုမှာတော့အခုလိုပြောပါတယ်။
It became clear that the EU needs a common migration system that works in a fair and comprehensive way. PACT sets up a common system to manage migration in the EU. It promises a fairer and more efficient way of managing migration with.
ဆိုပါတယ်လေစိတ်နားမှာလည်းရှိမယ်ပြောပါတယ်တခြားမိလမ်းတွေလည်းလုံးလို့ရတယ်လို့ဆိုထားပါတယ်ဒီလိုဝင်လာတဲ့လူတွေတနည်းကိုတစ်သိန်းနှစ်ပေါင်းထိရောက်လာနိုင်တယ်လို့ EU ကခမန့်ထားတာပါဒါကြောင့်ဘယ်ချိန်မှာပဲဖြစ်ဖြစ်လူ၃000ထိထားတဲ့ဒေတာရေးစခန်းတွေထားဖို့ပြောထားပါတယ်ဒီဖြစ်စဉ်တွေဟာခြေကလူကိုရဲ့ညီညီစောင့်ကြည့်ဖို့တရားလွတ်လပ်စွာစောင့်ကြည့်ရတဲ့အတွက်ကိုလည်း
responsibility. No member state will be left alone and everyone will contribute to
the modern DJ Yaro, a power in Anga, Tangu Yujaya Baba, Pajaya Baba, no, EU Conche Video Ba, Jobe. A year look I move on, W3 mechanism to Korago, EFP Trema, Yamari. Dilo Nija, so you know. When I read the Parmazo Chicha, then you got 2 years shop target, Bugu, Gaibea money. A good girl like that, the one who did get the model, Dimu, Sapi Tabari, Tabby, the Chinese you died in the cool day, where Piano Yame, Tabachet, the day, Ted Tabari. Nazanangan, you hope that you, for when Nangan you got there, Nangan you couldn't wait, Doc Hand, do they would let come a year to Archie, the bold Tayanachi. ဒီနိုင်ငံတွေကနိုင်ငံရေးကုလုံးဝေတောက်ခံသူတွေလက်မခံဘူးတတိယကိုယူရိုဝေတန်း6%ပေးမယ်ဆိုရင်လည်းပေးနိုင်တယ်လို့သဘောတူညီချက်မှာပါတဲ့အကြောင်းအေးအပီကဆိုတယ်ဘယ်လိုပဲ EU ကကြောင်းနေဖြစ်စေကွန်ဆာဗေးတစ်နိုင်ငံရေးသမားတွေကတော့ရွှေပြောင်းဝေရောက်လာကြတာကိုအပြစ်ထန်စတင်ကြပါတယ်အေဗီလာစက်ခွင်နဲ့နေဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပခဲ့တဲ့ကွန်ဆာဗေးတစ်ဒီလာကမှာ
Counseling Lumu Adain Awai, Bounsa Lumu Adain Awai Tkugo Titambo, Dzon Diaga Juban Lure Suyen, Naubi Daha, Yala Gaunt Ku Twelame, Libra Kesa Dia Pilame Suyen, Lugjaba, Daha Kamyaye Kanjama, Kamyaye Anaga Pipare, Dabi Me Genoru Uro, Dilu Lopo Piyama Pibane.
The Pamale, Lukuye Puerga, Suyen Nijanavishi. Yai Nitai Sakanuga. ทางวิโลกเชลามาเนจาวันมาสิ่งสังที่เที่ยวดามาเที่ยวมาพวกเราเนี่ยดีกว่าดีที่ว่าดูนี่จะพอเชื่อกันบีอุบลเปียทันยามาเลือดเข้าเดพอเลยค่ะลูกคนยี่ชูพามุกเวชีลามาโกอินเทอร์เนชั่นแนลเรสคิวคอมมิตี้ไออาร์ซีก็ส่งยี่ทับยาทับอะไรนั่นหมายความว่าอย่าไปปลิมันอยู่กับเวมาเลยอ่ะคอนเซอร์เวทีฟก็อาการงานยาวูดูรู้สึกดังเหมือนกันเลยเปียต่างนี้ไปเลย
ဒီရွေးကပွဲဒီမှာရွှေပြောင်းနေထိုင်သူတွေရေးကရေးကြည့်တဲ့နိုင်ငံရေးအကြောင်းအရာဖြစ်လာသလိုအမေရိကန်ပါဝင်ဒီမိုကရေစီနိုင်ငံကြီးတွေမှာလည်းလစ်ဘရယ်ယူဆဖို့စိတ်ခေါ်လာတဲ့အကြောင်းအရာဖြစ်တယ်နော်ကျွန်တော်တို့မှတ်သားမှာ
မကြာခင်နောက်ပတ်စဉ်ကနေ့ဖြစ်တဲ့အာရှနိုင်ငံရဲ့နောက်လေယာစီးပွားဥရုယာဒီနဲ့သတင်းတွေကသူတဆီစဉ်လေးစက်တိုက်လာဖို့ရှိသေးတယ်လို့ဆက်နာဆင်ကြည့်ရှုကြပါဦးခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့မေလာ၁၈ရက်စနေညပိုင်းရေဒီယိုစီစဉ်တွေကိုညစင်တိုင်းအထိရုပ်သံကပါဆက်ပြီးတော့ကြောပြပေးနေပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် Burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေလည်းဆက်သွယ်နိုင်ပါတယ်အခုဒုတိယပိုင်းတိုင်းဝက်ခံပါလဲစနေညနောက်ပတ်စဉ်ကဏ္ဍတွေတွေက ဒီတစ်ပတ်မှာတော့တောင်တရုတ်ပင်လယ်ထဲကျွန်းတုမဆောက်ဘူးလို့တရုတ်ကညင်လိုက်တာနောက်တရုတ်ခေါင်းဆောင်ဥရောပခီးနဲ့စင်ကာပူခေါင်းဆောင်တစ်တို့အကြောင်းကိုပြောထားပါတယ်ဖိလစ်ပိုင်နိုင်ငံအနည်းအငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းကျွန်းတုဆောက်နေတယ်ဆိုတာမဟုတ်ဘူးလို့တရုတ်ကညင်လိုက်ပါတယ်တရုတ်သမ္မတရှီကျင်းပင်ကတော့ပြင်သစ်ပါဝင်ဥရောပသုံးနိုင်ငံကိုခီးထွက်ခဲ့ပါတယ်တပါရီတဲ့အစင်ဆက်နိုင်ငံအာဏာကိုယူထားတဲ့စင်ကာပူမှာတော့လော်ရစ်ဘွန်ဟာဝန်ကြီးချုပ်အသစ်ဖြစ်လာပါတယ်ကုသိုလ်မှုကျော်စူးစီးပြောပြပေးပါဦးခင်ဗျာ
တရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်နိုင်ငံအနီးကဆာဘီနာရှိုဝဲကျွန်းစုမှာတရုတ်ကကျွန်းအတုတစ်ခုတည်ဆောက်နေတယ်လို့ဖိလစ်ပိုင်ကစွပ်စွဲခဲ့ပြီးဆောင်ကြီးကိုဖိလစ်ပိုင်ကမ်းခြေတောင်တင်မောတစ်စင်းကိုဆေလွတ်ထားတယ်လို့သမ္မတမာကိုစ်ဂျူနီယာကမေလ17ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ဖိလစ်ပိုင်ပါလာဝါကမ်းခြေကနေ124မိုင်အကွာတဲတောင်ကုန်းတစ်ခုပေါ်မှာတန်တာကြောက်တန်းတွေကိုတူးယူပြီးဖို့ထားတာကိုဖိလစ်ပိုင်ကမ်းခြေဆောင်တင်မောကတွေ့ရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ဧပြီလအတွင်းကတွေ့ရှိခဲ့တာဖြစ်ပြီးဖိလစ်ပိုင်ဘက်ကရိုက်ကူးထားတဲ့ဗီဒီယိုကိုမေလ10ရက်နေ့ကမှထုတ်ပြန်ခဲ့တာပါဒီဆွဲချက်ဟာမမှန်ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟောင်ဝင်ပင်ကမေလ13ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်ထွေးဆူ造谣今个时期非方多次散布谣言蓄意抹黑中方
菲律宾也是说这哈အခြေမြစ်မရှိသလိုလောက်ကြံဖန်တီးထားတာကဖြစ်ပါတယ်နိုင်ငံတကာအသံဝင်ကတရုတ်ပေါ်အထင်မြင်လွဲမအောင်ကောလာဟလတွေဖြန့်နေတာပါဖိလစ်ပိုင်အနေနဲ့ရတန်းကရက်ပြီးတင်းလေအပြင်ပိုင်တဲ့ကိစ္စကိုအချက်အလက်နဲ့ဆွေးနွေးဖြေရှင်းဖို့တိုက်တွန်းခြင်းပါတယ
်။တနစ်ကိုကုန်ပစ္စည်းတန်ပေါင်း3တန်းဘိုးလောက်ဖြတ်တန်းသွားနေတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းလောက်ကိုတရုတ်ကသူ့ပိုင်လို့ကျွေးကြော်နေတဲ့အတွက်ဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊ထိုင်ဝမ်၊ဗီယက်နမ်၊အင်ဒိုနီးရှားစတဲ့နိုင်ငံတွေနဲ့အငင်းပွားနေပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်ဟာစီးရေးမဟာမိတ်စာချုပ်ချုပ်ဆိုထားပြီးဖိလစ်ပိုင်ကိုထိပါလာရင်အမေရိကန်ကကာကွယ်မယ်လို့ပြောဆိုထားပါတယ်ဖိလစ်ပိုင်မှာအမေရိကန်စစ်ခန်းတွေနဲ့တပ်တွေရှိပါတယ်ပြီးခဲ့တဲ့မေလ10ရက်နေ့တုန်းကတော့ဖိလစ်ပိုင်အမေရိကန်နဲ့ဩစတြေးလျတို့ပူးတွဲစည်းရေးလက်ချင်းကပြီးယခင်ဖိလစ်ပိုင်ရေတပ်မှာအသုံးပြုခဲ့တဲ့တရုတ်လုံတင်မောအဟောင်းကိုပြစ်မှတ်ထားပြီးပြစ်ခတ်နှိမ့်ုပ်ခဲ့ပါတယ်2010ခုနှစ်ကနေ2023ခုနှစ်အတွင်းအာရှဒေသမှာကမ်းခြေဆောင်နဲ့စစ်သင်္ဘောတွေအပါအဝင်တိုက်လေရင်ကင်းတောက်လေရင်တွေထိတိုက်တိုးမှု89ချိန်ဖြစ်ခဲ့တယ်လို့အာရှပစ္စိဖိတ်ဥဆောင်မှုကွန်ရက်အာရှပစ္စိဖိတ်လီဒါရှစ်နက်တဝါခ်ရဲ့အစီရင်ခံစာကိုကိုးကားပြီး Foreign Policy Magazine ကရေးသားထားပါတယ်အခုလိုချိန်မှာပဲတရုတ်သမ္မတရှီကျင်းပင်ဟာမေလ5ရက်နေ့ကနေ10ရက်နေ့အထိပြင်သစ်ဆာဗီယာနဲ့ဟန်ဂေရီနိုင်ငံတွေကိုခရီးလှည့်လည်ခဲ့ပါတယ်ရုရှားယူကရိန်းစစ်နောက်ပိုင်းရုရှားရဲ့မဟာမိတ်တရုတ်နဲ့ဥရောပနိုင်ငံတွေအကြားဆက်ဆံရေးမချောမွေ့ချိန်မှာတရုတ်သမ္မတရဲ့ဒီခီးစဉ်ဟာထူးခြားမှုရှိတယ်လို့ဆိုနိုင်ပါတယ်။9ရက်နေ့မှာပြင်သစ်ကိုရောက်ရှိပြီး9ရက်နေ့မှာဆာဗီယာ၊ရှစ်ရက်ကနေ10ရက်နေ့အထိဟန်ဂေရီတို့ဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းပြင်သစ်သမ္မတ Emmanuel Macron ဥရောပခေါင်းဆောင် von der Leyen တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ရုရှားယူကရိန်းစစ်နဲ့ပါလက်စတိုင်းအစ္စရေးကိစ္စတွေကိုဆွေးနွေးခဲ့သလိုတရုတ်ရဲ့သဘောထားကိုလည်းပြသခဲ့ပါတယ်။ဆာဗီယာသမ္မတအလက်ဇန်ဒါဗူချစ်နဲ့လည်းတွေ့ဆုံခဲ့ပြီးတရုတ်ဆာဗီယာအနာဂတ်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့အပြင်စီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်29ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။အဲဒီနောက်သမ္မတရှီကျင်းပင်နဲ့ဇနီးဟာမေလ10ရက်နေ့ညပိုင်းမှာဟန်ဂေရီနိုင်ငံကိုဆက်လက်ထွက်ခွာသွားပါတယ်။ဟန်ဂေရီသမ္မတထမတ်ရှူယုခ်ဝန်ကြီးချုပ်ဗစ်တာအော်ဘင်တို့နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဘက်ပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်မဟာမိတ်ပြုဖို့သဘောတူခဲ့ပါတယ်။ပြင်သစ်နဲ့ဟန်ဂေရီတို့ဟာယူကရိန်းကိုထောက်ပံ့နေတဲ့နေတိုးအဖွဲ့ဝင်တွေဖြစ်ပါတယ်။အခုလိုချိန်မှာပဲစင်ကာပူနိုင်ငံမှာတော့ဝန်ကြီးချုပ်အသစ်အဖြစ်အသက်53နှစ်အရွယ်လော်ရန့်စ်ဝေါင်ကိုလက်ရှိဝန်ကြီးချုပ်လီဆောင်လွန်းကမေလ15ရက်နေ့မှာတရားဝင်အာဏာလွှဲပြောင်းပေးလိုက်ပါတယ်။ဝင်ကြီးချုပ်တာဝန်လက်ခံလိုက်တာနဲ့ပတ်သက်ပြီး Lawrence Wong ကအခုလိုပြောဆိုခဲ့ပါတယ
် I did not expect then to be asked to serve as the next prime minister of Singapore
ကျွန်တော်ကစင်ကာပူရဲ့ဝင်ကြီးချုပ်ဖြစ်လာမယ်လို့မျှော်လင့်မထားပါဘူးကျွန်းနွန်စွာပဲတာဝန်ယူစိတ်အပြည့်နဲ့လက်ခံခဲ့ပါတယ်မ နိုင်ငံ내ပြည်သူတွေအတွက်အစွမ်းကုန်လှုပ်ဆောင်သွားပါမယ
်လော်ရန့်စ်ဝမ်ဟာ2017ခုနှစ်ကမှနိုင်ငံရေးထဲဝင်လာသူဖြစ်ပါတယ်ရွေးကောက်ပွဲနဲ့မဟုတ်ဘဲအသက်82နှစ်ရှိပြီဖြစ်တဲ့ဝင်ကြီးချုပ်လီဆောင်လွန်ကသူ့ကိုအာဏာလွှဲပေးလိုက်တာပါရွေးကောက်ပွဲက2025ကျမှာပါစင်ကာပူရဲလို့ဖြစ်လာတဲ့1959ခုနှစ်ကနေဒီကနေ့အထိနှစ်ပေါင်း65နှစ်အတွင်းဝင်ကြီးချုပ်၄ဦးပဲရှိပါသေးတယ်ပထမဦးဆုံးဝန်ကြီးချုပ်လီကွမ်ယူက32နှစ်အဲ့ဒီနောက်သူ့လူဂျိုဂုတ်ထောင်က73နှစ်နောက်လီကွမ်ယူရဲ့သားလီဆောင်လုံးကအနှစ်20အာဏာယူခဲ့ပါတယ်အခုလဲသူတို့သဘောကျသူကလာတင်ခဲ့တာဖြစ်ပါတယ်စင်ကာပူမှာပြည်သူ့လှုပ်ရှားမှုပါတီ People Action Party တခုတည်းကသာအာဏာကိုလက်ဝဲကြီးအုပ်ရယူထားတာပါအရှိတောင်အရှမှာဒီမိုကရေစီကျဆင်းနေပြီးလူလက်ခွင့်မှာထိုင်းတို့မြန်မာတို့ဟာစိုးရိမ်ရတယ်လို့ The Economic Council of Foreign Policy စတဲ့စာဆောင်တွေနဲ့သုတေသနအဖွဲ့တွေကပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။တောင်တရုတ်ပင်လယ်ထဲကျွန်းတူတွေမဆောက်ဘူးလို့တရုတ်ကညင်လိုက်တာ။နောက်တရုတ်ခေါင်းဆောင်ဥရောပခီးစင်နဲ့စင်ကာပူခေါင်းဆောင်တစ်တူအကြောင်းကိုကုသမှုကြောင့်အာရှနိုင်ငံရေးအစီအစဉ်မှာပြောပြပေးခဲ့တာပါ။အခုတော့လေယာစီးပွားအပတ်စဉ်ကဏ္ဍပါရှမ်းဘက်မှာပြောင်းစည်းကျဆင်းနေစေဖြစ်တာအပါဝင်ကိုပြောထားပါဗျ။ပြောင်းပြပတင်ပို့မှုကမြင့်တက်လာပေမဲ့ရှမ်းဘက်မှာတော့ပြောင်းစည်းကျဆင်းနေစေဖြစ်ပါတယ်။ဒီသတင်းတွေပြင်တပတ်အတွင်းလေယာထွက်ကုန်တည်နေစေတဲ့အတွက်ကြောင့်ရောဘယ်လိုရှိပါလဲ။ The Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီစပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့အတူကျွန်မမီစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြောင်းတင်ပို့မှုမြင့်တက်လာပေမဲ့ရှမ်းပြောင်းသွေးကျဆင်းနေစေဖြစ်တယ်ဆိုတဲ့သတင်းနဲ့စကြပါရစေ။ပြောင်းစံပြည်ပတင်ပို့မှုယာထပမာဏထက်သုံးစားလောက်မြင့်တက်လာပြီးရန်ကုန်ဈေးကွက်မှာပါဈေးနှုန်းတွေမြင့်တက်လာပေမဲ့ရှမ်းပြည်နယ်မှာတော့ပြောင်းဈေးကကျဆင်းနေစေဖြစ်တာကြောင့်အရှုံးကြီးတဲ့နှစ်တစ်နှစ်ဖြစ်တယ်လို့တောင်သူတွေကပြောပါရယ်အခုနှစ်ပြောင်းရာသီမှာအိန္ဒိယနဲ့ထိုင်းနိုင်ငံအပါအဝင်ပြည်ပကိုပြောင်းတန်ချိန်တသိန်းလောက်တင်ပို့ဖို့ရည်ရွယ်ထားတာဖြစ်ပြီးလက်ရှိမှာတန်ချိန်၄သိန်းနီးပါးတင်ပို့နိုင်ခဲ့တာဖြစ်ပါရယ်အိန္ဒိယဈေးကွက်ကိုတိုးချဲ့ပြီးတင်ပို့လာနိုင်တာကြောင့်ရန်ကုန်မှာပြောင်းစံတစ်ပိတ်သားကို1120ကနေ1140ကျပ်ထိရောက်ရှိလာတယ်လို့အေအော်ဒီတိုင်းမှာလည်းတပိတ်သားကို1000ကျပ်ကျော်အထိပေါက်ဈေးရှိလာပါတယ်။ပြည်မဈေးကွက်မှာအရင်ကထက်တပိတ်သားကိုကျပ်60လောက်မြင့်တက်လာပေမဲ့ရှမ်းပြည်နယ်မှာတော့ပြောင်းစံတပိတ်သားကိုအနည်းဆုံး650ကျပ်လောက်သာဈေးရရှိနေတယ်လို့တောင်သူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာ2022ခုနှစ်အောက်တိုဘာလကစတင်ခဲ့တဲ့2020ခုစစ်စင်ရေးပြီးမြို့နယ်အများစုကိုကိုကန့်တပ်ဖွဲ့ MNDA ကထိ ंछ ုပ်ထားတယ်လို့ကြမ်းတဲ့ရှမ်းပြည်နယ်တောင်ပိုင်းကမြို့နယ်အချို့မှာလည်းတိုက်ပွဲတွေဖြစ်ပွားပြီးနေပြည်တော်တင်မှုတွေဖြစ်ပေါ်နေပါတယ်။လမ်းမဆက်တော်ရေးအခက်ခဲအပါအဝင်လမ်းကြောင်းတစ်လျှောက်ပေးရတဲ့ဂိတ်ကြီးအခွန်ကြီးတွေကြောင့်ရှမ်းပြည်နယ်ထွက်ပြောင်းဆန်ဈေးကအကြပမာပဲရှိနေတာဖြစ်တယ်လို့ရန်ကုန်မြို့ကပြောင်းပို့ကုန်လုပ်ငန်းရှင်တအုပ်ကတုံ့တက်ပါဗ
ါဝါဆိုင်တောင်သူတွေကိုငွေထုတ်ချေပေးမယ့်အပြင်လက်ကျင်ဝါတွေကိုလည်းဝယ်ယူပေးဖို့ပြင်ဆင်နေပါတယ်ဝါကျိတ်စီလုပ်ငန်းတွေတိုးချဲ့နိုင်ဖို့အတွက်ယာမြေအာမခံအပေါင်းပေးစနစ်နဲ့သက်ဆိုင်ရာမြမစီပွားရေးပင်တွေမှာရှောက်ထားချေယူနိုင်တယ်လို့လေယာစိုက်မြူရေးနဲ့ဆင်မြောင်းဝကြီးဌာနကပြောဆိုထားပါတယ်ဆင်မြောင်းဝကြီးဌာနအမတ်တုံဆင်မှုလုပ်ငန်းလက်အောက်ကဝါကျိတ်စက်ရုံတွေမှာအသုံးပြုဖို့အတွက် A အဆင့်ဝါပိတ်တာချိန်29သိန်းနဲ့ C အဆင့်ဝါပိတ်တာချိန်3သိန်းလောက်ကိုဝယ်ယူသွားမှာဖြစ်ပါတယ်ရွှေတောင်စကိုင်းပွေဖြူတောင်သွေးကြီးမြစ်သားပြုံဝင်နဲ့ရမဲတိမြူနယ်တို့မှာအဓိကဝယ်ယူသွားမယ်လို့ပြောဆိုထားပါတယ်တောင်သူတွေဟာမေလနဲ့အစွန်လတို့မှာဝါကူမိုးနှင်းနဲ့အတူသွဲဖက်ဆိုင်ပြိုလေးရှိကြပြီးပြင်ပတင်ပို့ရမှာတော့ကော့တောင်ရနောင်လန်ကြောင့်မှသင်းထိုင်းနိုင်ငံကိုတင်ပို့နေတာဖြစ်ပါတယ်ဝါလုံးငယ်ရှင်များအဖွဲ့ကတော့ပြင်ပဝါဆက်မျိုးတွေတင်တွင်းနိုင်ဖို့နဲ့ဘိုးဘန်သက်မစင်းနဲ့ပြင်လဲပေးတွင်းနေရတယ်ပုဂံရောင်ဝင်ရဲ့35ရာခိုင်နှုန်းကိုကင်းလုခွေပြုပေးဖို့တောင်းဆိုထားပါတယ်
အခုနှစ်မှာတရုတ်ကိုတရက်သီးတင်ပို့မှုထပ်ဝက်ကျော်ရော့ကျနိုင်တယ်လို့ကုန်တယ်တွေကခန့်မှန်းထားပါတယ်တရုတ်နိုင်ငံကမြန်မာတရက်သီးတင်ပို့နိုင်မှုကအရင်နှစ်ခါထက်3ပုံ2ပုံလောက်ရော့ကျသွားနိုင်တယ်လို့တရက်ပွဲရုံတွေနဲ့ကုန်တယ်တွေကပြောဆိုကြပါတယ် ဒီအောင်မြန်မာ ကိုမူဆန်းတဲ့ကျင်ဆန်းကျော်20ကုံတော်ရေးကတဆင့်တရက်သည့်တင်ပို့ရာမှာ3ရက်လောက်ပဲကြာမြင့်ပါတယ်တိုက်ပွဲတွေကြောင့်အဲ့ဒီဂိတ်တွေပိတ်ထားရတဲ့အတွက်လက်ရှိမှာမိုင်းလား20လမ်းကြောင်းကနေတင်ပို့နေရပြီးတင်ပို့ချိန်ကတပတ်လောက်ထိကြာမြင့်တယ်လို့ဆိုပါတယ်လမ်းကြောင်းခက်ခဲနဲ့အချိန်ကြန့်ကြာတာတွေကြောင့်နေ့စဉ်တရုတ်ဘက်ကိုတရက်က3စီးကနေ10စီးလောက်သာအဝင်ရှိနေပါတယ်အခုနှစ်မှာပြပရော
ကျွန်တော်ကြီးပကျွမ်းချီတဲ့ကုန်တယ်တွေနည်းနည်းအောင်ဒီဘက်ကကောင်းပါလိမ့်မယ်ပုံမှန်နဲ့ဖြစ်ပါလိမ့်မယ်တို့ဝင်မယ်လဲဟိုကျွန်တော်တို့ဒီလိုပဲပေါ့နော်တကယ်တမ်းလူကြီးကကအားပေါ်ထွားအားအများကြီးတဲ့အချိန်မှာကျွန်တော်တို့ဒီဘက်ကမဖြုံးနိုင်ဘူးပေါ့နောက်ဒီတည့်ရဟိုဒီထောက်ခံတာလို့ဥကျူးထောက်တာလို့အကြံထောက်တာလို့ဒါလေးစောင့်စီမှာတည့်ယုံနေပါမယ်ငဲနေတည်တဲ့အခါကျတော့တကယ်အထွ
ခဲ့တဲ့ပဏိသားမျိုးမှာတော့ရောက်ပြီလို့ဒီကောတာပြူပြီးတာဟုတ်ပြူလည်းတော့တတ်မှတ်ပြီးလုံးနေမရကြဘူးဖြစ်တာဟုတ်အခုလို့ဒီလိုမျိုးမျိုးကတော့ကျွန်တော်ထင်တယ်ပူဆုံးနေတယ်လို့ထင်တာပေါ့နော်
ပြည်တွင်းဈေးကွက်မှာစိန်သလုံးတရာသီးတလုံးကို900ကနေ1900ကျပ်သည့်ဈေးရရှိနေပြီးပြည်ပဈေးကွက်မှာတော့စိန်သလုံးတရာသီးစိုက်သေးတဒံကို75သိန်းကနေ18သိန်းအလတ်နဲ့အကြီးဆိုင်ကတဒံကို18သိန်းကနေ22သိန်းအထိဈေးရရှိနေပါတယ်စိန်သလုံးတရာသီးကိုဂျပန်စင်ကာပူနဲ့ပြည်ပနိုင်ငံတချို့ကဝယ်ယူဖို့ကမ်းလှမ်းထားပေမဲ့အရေးအသေးပိုင်းဆိုင်ရာလိုအပ်ချက်တွေရှိနေလို့တန်ချိန်အများပြားမတင်ပို့နိုင်သေးဘူးလို့ဆိုပါတယ်
အခုဆက်ပြီးမေလ၈ရက်နေ့ကနေ၁၄ရက်နေ့ထိဈေးကွက်အတွင်းအသက်ကြာနေပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနန်စီနိုရီကိုပြောပြပေးချင်ပါသေးတယ်။တကြံပြီးကလေးကဈေးစပိုက်ကျဆင်းနေခဲ့တဲ့မြမမက်ပဲဈေးကအခုတပတ်မှာတော့ဈေးပြင်းမြင့်တလာပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာပြီးခဲ့တဲ့မေလ၈ရက်နေ့ကမက်ပဲ FAQRC တဒံကို33,000ကျပ်ရှိခဲ့ပြီးမေလ14ရက်နေ့မှာတော့တဒံကို32,000ကျပ်ထိမြင့်တက်လာပါတယ်။တပတ်အတွင်းတဒံကို9,000ကျပ်ဝန်းကျင်ထိမြင့်တက်လာတာကိုတွေ့ရပါတယ်။ဘဲအထွက်နှုံရကြနေတဲ့အိန္ဒိယနိုင်ငံဟာပြင်တွင်းလိုအပ်ချက်အရမက်ပဲတင်တွင်းမှုတူလာနိုင်တယ်လို့ကုန်သင်္ကေတကခန့်မှန်းထားကြပြီးမယ်။အိန္ဒိယကမက်ပဲကိုမြန်မာဈေးကွက်အပြင်တခြားနိုင်ငံတွေကလည်းတင်သွင်းဖို့ပြင်ဆင်နေပါတယ်။
ပဲဒီဈေးကတော့ဈေးကွက်ထဲပဲအစ်တွေဝင်ရောက်နေတာကြောင့်ဈေးပြန်အေးသွားပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာမေလ14ရက်နေ့ကပဲဒီဈေးအညာ 56.25 ပိုက်တာဝင်တအိတ်ကို 38,000 အထိပေါက်ဈေးရှိပြီး 9,000 ကျပ်ဈေးကျဆင်းသွားပါတယ်။ရန်ကုန်မင်းတောင်ကုန်စည်တိုင်းမှာပဲဒီဈေးခရမ်းရွှေဟွာထိတ်ဆဈေးကတပိုက်တာကို 3,830 ကျပ်ရှိပြီးပဲဒီဈေးပဲခူးရွှေဟွာက 3,665 ကျပ်ပဲဒီဈေးဝါခဲမားက 3,080 ကနေ 3,420 ကျပ်ပဲဒီဈေးပခုတ်ကူက2950ကနေ3000ကျပ်အတိအသီးပေါက်ဈေးရှိနေပါတယ
်ပဲစင်ကူကလည်းပြင်ပတင်ပုံမှုရှိပြီးပြင်သွင်းလောက်လဲသမားတွေရဲ့ဝေမှုတွေလည်းရှိနေရကြောင့်ဈေးဆက်တိုက်မြင့်တက်နေပါတယ်ရန်ကုန်ဈေးကွက်မှာတော့မီလ၈ရက်နေ့ကပဲစင်ကူတန်ကို3,403ခန့်ပေါက်ဈေးရှိနေပြီးမီလ14ရက်နေ့မှာတော့တန်ကို43,250ကျပ်ထိထပ်မံမြင့်တက်လာပါတယ်တပတ်အတွင်းတန်ကို 9,500 ကျပ်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့စီနိုတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင်။
ပြောင်းပြပတင်ပေါ်မှုမြင့်တက်လာပြီးမှရှမ်းပြည်မှာတော့ပြောင်းစေးဆက်ကြနေတာကိုအပါအဝင်ကို The Farmers Media အဖွဲ့ပြောပြခဲ့တာပါ။အခုတော့ဥရုယာသီနဲ့အနာဂတ်အစည်းအဝေးမှာဒီနှစ်2024ပထမလေးလရဲ့ကဘာရက်ကအပူလွန်ခဲ့တဲ့သဘာဝဘေးရန်တွေကိုပြောထားပါဗျ။အခု2024ခုနှစ်ဧပြီလဟာကမ္ဘာအပူချိန်တွေဇက်တိုက်တိုးလာတဲ့17လမြောက်လဖြစ်တယ်လို့ Copernicus ဥရောပဥရုယာသီရေးအေဂျင်စီကပြောလိုက်ပါတယ်ဒီနှစ်2024ပထမလေးလတာအတွင်းဒီပူချိန်မြင့်တက်မှုနဲ့တွန်တွဲပါလာတဲ့ကမ္ဘာနိုင်ငံတချို့ကပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုအကြောင်းကိုနားလောင်ပြောပြပေးပါအောင်ခင်ဗျာ
ဆယ်လေးခုနှစ်အစဇန်နဝါရီလဆမ်းပိုင်းမှာတော့ရွှေတင်နိုင်ငံမှာပုံမှန်မဟုတ်ပဲနှင်းရွယ်ပြင်းထန်ကြဆင်းပြီးလေပြင်းမှာတိုက်တဲ့အတွက်ခဲသွားတဲ့နင်းတူအောင်မှာရှားနိုင်ချီတဲ့မော်တော်ကားတွေနှစ်သွားခဲ့ရတာကြောင့်ရှားပွေကဲဆဲရက်တက်တွေကဲထုတ်ခဲ့ရတဲ့ဖြစ်ခဲ့ရတာပါအပူချိန်ကအနုပ် 43.6 ဒီဂရီဆဲလ်ဆီယပ်စ်အထိကျသွားပါတယ်ဒါဟာရွှေတင်နိုင်ငံအတွက်တော့25နှစ်အတွင်းအအိတ်ဆုံးဖြစ်တယ်လို့ရွှေတင်မိုးလေဝသဌာနကပြောပါတယ်အမေရိကန်နိုင်ငံမှာလည်းဇန်နဝါရီလလယ်မှာနှင်းရွယ်အကြီးအကျယ်ကျဆင်းခဲ့တာကြောင့်ပြည်သူ95တန်အတွက်သတိပေးချက်တွေထုတ်ပြန်ခဲ့ရတာပါ။ဥရောပဘက်ကနင်းလျှော်စီလုပ်ငန်းနဲ့ထင်ရှားတဲ့အီတလီနဲ့ပြည်내နိုင်ငံကအဲလ်ပ်တောင်တန်းတွေပေါ်မှာတော့ဖေဗရူလာအတွင်းနင်းတူတွေကင်းမဲ့ပြီးနှွေးပေါက်ရသေးလို့ဖြစ်နေပါတယ်။ဥရောပတချို့ဒေသတွေမှာတော့နှစ်အပူချိန်တွေပုံမမြင့်တက်လာပြီးရှေ့ဆက်ပိုဆိုးဖို့ပဲရှိတယ်လို့ဥရောပသမဂ္ဂဥတုရသရေးရာအေဂျင်စီ Copernicus ကပြောပါတ
ယ်။But also the trajectory. So, you know, we
ခုဆိုရင်ကျွန်တော်တို့ကြီးပြင်းလာခဲ့တဲ့ရာသီဥတုမျိုးနဲ့အတော့ကိုကွာခြားတဲ့ရာသီဥတုမျိုးဘက်ကိုဥတည်နေပါပြီ။ပြောင်းလဲလာတဲ့ရာသီဥတုနဲ့လာရောညှိထွေဖြစ်မဲ့အခြေအနေကိုရောက်နေတာပါ။ခုကြုံနေရတာကလည်းအဲ့ဒီအခြေအနေဖြစ်ပါတယ်။တေးကြတာကတော့အပူချိန်တွေကျသွားမှာမဟုတ်ပါဘူး။ခုလိုပဲပူပြင်းနေမဲ့ပုံရှိပါတယ်။ရာသီဥတုကတည်ငြိမ်တဲ့အနေအထားကိုလည်းမရောက်သေးပါဘူး။ New normal လို့ပြောရမယ့်အခြေအနေသစ်လည်းမဟုတ်သေးပါဘူး။ဒါကအခြေအနေအစ်စ်ဆိုရင်တော့ကောင်းမယ်လို့ထင်ပါတယ်။ဒါပေမဲ့အပူချိန်တွေကတော့ဆက်ပြီးတက်အောင်မဲ့ဘက်ကိုဥတည်နေရပါ
။ပရိုတင်းနိုင်ငံမှာကြတော့ဇန်နဝါရီလအတွင်းမိုးသည်ထန်ခဲ့တဲ့အတွက်အဓိကမြစ်ကြီးတွေမှာရေတက်ပြီးရေကြီးရေရှမ်းခဲ့တဲ့နေရာ300ကျော်တယ်လို့အစိုးရကပြောပါတယ်။မုန်တိုင်းတွေဆက်တိုက်ဝင်ပြီးကြာရှည်မိုးရွာသွန်းတဲ့အတွက်အင်္ဂလန်နဲ့ဝေလာနယ်တဝန်းဆွဆွတဲ့မြေနေရာတွေမှာရေတက်လာတာပါ။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာလဲဇန်နဝါရီလမှာမိုးသည်ထန်တဲ့အတွက်လူသေဆုံးမှုတွေရှိခဲ့တယ်လို့မိသက်အဖွဲ့ကပြောပါတယ်။ဖေဗရူလာထဲမှာပင်လယ်ကွေ့နိုင်ငံတွေနဲ့အိုမန်နိုင်ငံတို့ကမိုးသည်ထန်ပြီးတော့ရေကြီးပါတယ်။ကွန်ဂိုမှာလဲအနည်း60အတွင်းကွန်ဂိုမြေရေတွေအမြင့်ဆုံးတက်လာပြီးတော့လူ9သိန်းလောက်ပေးလို့ရသိမ်းရှောင်ခဲ့ရတာပါ။ရေကြီးမှုကြောင့်လူ123ဦးထက်မနည်းသေဆုံးပြီးအိမ်ခြေထောင်ခြေပျက်စီးခဲ့ရတာပါ။တခါဘိုလီးဗီးယားမှာလည်းဖေဖော်ဝါရီလမှာအနည်း20အတွင်းမီလီမီတာ140ကျော်အထိမိုးရေချိန်အများဆုံးရွာသွန်းခဲ့တာကြောင့်ဘိုလီးဗီးယားနဲ့ဘရာဇီးနိုင်ငံကြားကဧကမျက်ရည်တက်တဲ့အတွက်နှစ်နိုင်ငံနယ်စပ်ကလူသိမ်းနဲ့ချီရေပေးသင့်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မတ်လအထက်မှာကျတော့အာဂျင်တီးနားမြို့တော်ဘွာနိုအဲရီစ်တဝိုင်ရေကြီးရေရှမ်းခဲ့တာကြောင့်လေကြောင်းပြန်တန်းရေကိုပါထိခိုက်ခဲ့ရပြီးတာဝန်ရှိသူတွေဘက်ကလိမ္မော်ရောင်အစင်မိုးလေဝသအရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတာပါ။အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာမတ်လအတွင်းမိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ရေကြီးမြေပြိုရွာကလူ9000ကျော်နေရပြောင်းရွှေ့ခဲ့ရပြီးစစ်ကောဦးထမင်းနဲ့တည်ဆုံခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဧပြီလဆမ်းပိုင်းမှာပဲမာဒါစကာရေလက်ကြားနဲ့ဩစတြေးလျနိုင်ငံအရှေ့တောင်ဘက်ဆစ်ဒနီမြို့တဝိုက်မှာလည်းမုတ်တုံမိုးကြောင့်မိုးသည်ထန်ပြီးတော့ရေရှမ်းခဲ့ရကလူတောင်းနဲ့ချီပေးလို့ရတင်ဆောင်ခဲ့ရပါတယ်။နောက်ထပ်ရေကြီးနေခဲ့တာကတော့ကင်ညာအိုမန်ဆော်ရီအာရေဗျာနဲ့တရုတ်နိုင်ငံတို့ပါ။ခုတစ်ခါမှာတော့ပူပြင်းတဲ့ရာသီဥတုနဲ့ကြုံနေရတဲ့ဒေသတွေဖက်ကြည့်ရအောင်ပါစပိန်နိုင်ငံမှာဇန်နဝါရီလမှာတဲ့အပူချိန်ကအလွန်မြင့်တက်ခဲ့ပါတယ်ပြည်내ပင်လယ်ထက်ကတချို့ဒေသတွေမှာလည်းပုံမှန်ထက်30ဒီဂရီလောက်အပူချိန်မြင့်တက်နေခဲ့တယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်အာဖရိကတိုက်ထက်ကမာလီနိုင်ငံမှာလည်းဧပြီလပထမပတ်ထဲမှာတင်မြို့တော်ဘာမာကိုကဆေးရုံမှာအပူချိန်မြင့်တက်မှုနဲ့ဆက်စပ်ပြီးတော့တည်ဆုံးသူကတရာကျော်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်
မိုးလေဝသပညာရှင်တွေကြိုတင်ခန့်မှန်းထားတဲ့အတိုင်းလက်ရှိဖြစ်ပျက်နေတာအစာပိုင်းပဲရှိပါသေးတယ်။ဒါတွေအလုံးဟာဥရုယာသီပြောင်းလဲမှုကြောင့်ဖြစ်လာတဲ့အခြေအနေတွေပါ။ဥရုယာသီပြောင်းလဲမှုရဲ့နောက်ထပ်အကျိုးဆက်တွေကတော့အပူလိုင်းကြီးတွေ၊ရေကြီးရေရှမ်းတာတွေ၊ဘိုးကောင်ရေရှားတာနဲ့လေပြင်းတွေတိုက်ခတ်တာတွေပါ။တောမီးတွေတောင်ထလောင်တက်ပါတယ်။ဒါဆိုရင်တော့ဆုံးရှုံးမှုအတော့ကိုကြီးမားနိုင်ပါတယ်။ဒီဖြစ်ရအလုံးကဖန်လုံအိမ်ဓာတ်ငွေတွေအကြီးအကျယ်ထုတ်လွှတ်နေလို့ဖြစ်ပါတယ်။မာလီတနိုင်ငံနဲ့အခုလိုကြုံနေရတာတော့မဟုတ်ပါဘူး ဥရုယာတီပြောင်းလဲမှုရဲ့တည်ရောက်မှုကိုတကဘာလုံးရင်ဆိုင်နေကြရတာဖြစ်ပါတယ
်။ဘရာဇီးနိုင်ငံရီယိုမြို့ဖက်မှာတော့မတ်လ18ရက်နေ့ကနေ့အပူချိန်62.3 degree Celsius အထိကိုရောက်ခဲ့တယ်လို့ဘရာဇီးအစိုးရကပြောပါတယ်။အာဖရိကတိုက်အလဲပိုင်းနိုင်ငံတွေမှာလည်းနေ့အပူချိန်က45 degree Celsius အထိရောက်လာပြီးရက်စီမီလည်းပုံမှန်မရတဲ့အတွက်အပူဒဏ်ကိုပြည်သူတွေအလူလဲရင်ဆိုင်နေရတာပါ။တူရဲ့တိမ်ပေါင်း1300ကျော်တဲ့အိန္ဒိယနိုင်ငံမှာလည်းပူပြင်းလာတဲ့နေရာဒီမှာလျှက်စင်မီအလုံးအလောက်မပေးနိုင်ပဲဖြစ်နေရတာပါ။ဥတုရာသီပြောင်းလဲမှုအကျိုးဆက်နောက်တစ်ခုဖြစ်တဲ့သုံးမီးလောင်ကျောင်းမှုကိုလည်းကြည့်ရအောင်ပါ။စီဝဂီယာစနစ်ကောင်အများဆုံးရှိရာနိုင်ငံတစ်ခုဖြစ်တဲ့ကိုလံဘီယာနိုင်ငံမှာအယ်နီညိုအပူလမ်းကြောင်းပုံမပူပြင်းချောက်သွေလာပြီးဇန်နဝါရီလကစလို့တော်မီတန်တင်ခဲ့ရပါတယ်။ချီလီနိုင်ငံမြို့တော်ဆန်ဒီယာဂိုအပအဝင်နိုင်ငံအလဲပိုင်းမှာလည်းအပူလမ်းတန်နဲ့ကျုံရပါတယ်။ဘရာဇီးနိုင်ငံရိုအာမီယာပြည်နယ်မှာဇန်နဝါရီလ၁ရက်နေ့ကနေဖေဖော်ဝါရီလ26ရက်အလားတူကာလအတွင်းမနစ်ကတဲ့ဆိုင်တော်မီလောင်ကျောင်းမှုက465ရာခိုင်နှုန်းအထိတက်လာတယ်လို့ INEB သုတေသနဌာနကပြောပါတယ်။အမေရိကန်နိုင်ငံတက္ကဆက်ပြည်နယ်တက္ကဆက်ဘန်ဟန်ဒယ်အရမ်းမှာတော်မီကြောင်းတင်းနံ9000တွေမိတင်ပြီးတော့ထောင်ပေါင်းများစွာသောမွေးမြူရေးတရိတ်ဆန်တွေတည်ဆုံခဲ့ရတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။မတ်လ13ရက်နေ့မှာတော့ဒီတော်မီဟာတက္ကဆက်သမိုင်းမှာအကြီးဆုံးအနေထားကိုရောက်ခဲ့ပါတယ်။တရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်ထဲမှာမတ်လအတွင်းတော်မီလောင်ခဲ့တာမှာမိသက်သမား1000ကျော်နဲ့ငြိမ်းသက်ခဲ့ရတယ်လို့အစိုးရပိုင်စင်ဟွာသတင်းအေဂျင်စီကပြောပါတယ်။2024ပထမလေးလပတ်အတွင်းပြင်းထန်တဲ့အပူချိန်မြင့်တက်မှုနဲ့ကြုံနေရတာကတော့တောင်နဲ့မြောက်အမေရိကအရှေ့နဲ့တောင်အာရှအရှေ့အလယ်ပိုင်းဒေသတချို့နဲ့အများဆုံးကတော့တောင်အာဖရိကနိုင်ငံတွေဖြစ်တယ်လို့ဥတုရသရေရာအဖွဲ့တွေကပြောပါတယ်။ကျွန်မနှံလောပ
ါ။ဒီနေ့2024ခုနှစ်ရဲ့ပထမလေးလဒါမှာပဲကဘာရက်ကအပူတွေလွန်ကဲပြီးသဘာဝဘေးဒဏ်မျိုးစုံခံစားခဲ့ရတာကိုနှံလောင်ပြောပြခဲ့တာပါ။အခုတော့သတင်းတွေကတုဒ္ဒအစီအစဉ်မှာဒီတစ်ပတ်မှာတော့အစ္စရေးနိုင်ငံတမိုင်းကြောင်းတချို့ကိုပြောထားပါတယ်။ကမ္ဘာသတင်းတွေမှာအစ္စရေးနဲ့ပါလက်စတိုင်းသတင်းတွေကလက်ရှိထိတ်တန့်ရောက်နေတာမို့ဒီအစ္စရေးနိုင်ငံနဲ့ပတ်သက်တဲ့တမိုင်းကြောင်းတချို့ကိုမန်ညိုညိုလင်ကသတင်းတွေကတုဒ္ဒအစီအစဉ်မှာပြောထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
Israel ဆိုတာကနိုင်ငံနာမည်တစ်ခုဖြစ်တယ်လို့လူမျိုးအမည်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်ပေါင်း35ရာစုအနှစ်3500ကဂျူးလူမျိုးတွေအခြေချနေထိုင်ခဲ့တဲ့နေရာဖြစ်ပြီးနောက်ပိုင်းမှာ Israel ဆိုပြီးဖြစ်လာခဲ့တာပါ။ Israel ဟာအာရှတိုက်ရဲ့အရှေ့အလယ်ပိုင်းဒေသမြေနဲ့ပင်လယ်အရှေ့ဘက်ကမ်းရိုးတန်းမှာရှိပြီး area အကျယ်ဝန်းကီလိုမီတာ480ရှိလျားပြီး135ကီလိုမီတာအကျယ်ဝန်းရှိတဲ့သင်းငယ်တဲ့နိုင်ငံတစ်ခုပါ။ဒါပေမဲ့လည်းဂျူး၊ခရစ်ယာန်နဲ့မွတ်စလင်တွေရဲ့နက်နဲလှတဲ့ခေတ်အဆက်ဆက်သမိုင်းကြောင်းတွေကြောင့်ကမ္ဘာမှာထင်ရှားလာတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်လို့အစ္စရေးရဲ့ဂျေရုဆလင်ကလည်းခေတ်ဟောင်းခေတ်ရဲ့ဘာသာရေးဆိုင်ရာကမ္ဘာသမိုင်းကြောင်းမှာထင်ရှားပြီးအရေးပါတဲ့နေရာတစ်ခုဖြစ်ပါတယ်။
It was a proud day at Tel Aviv when that great Zionist leader Dr. Weizmann set foot on the shores of Israel.
Israel နိုင်ငံဟာ1948ခုနှစ်မေလမှာလွတ်လပ်ရေးရခဲ့တာပါလွတ်လပ်ရေးရပြီး Israel နိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်က David Ben Gurion ဖြစ်ပါတယ်သမ္မတက Shyam Weizmann ပါအခုလက်ရှိသမ္မတကတော့ Isaac Herzog ဖြစ်ပြီး Israel နိုင်ငံရဲ့စစ်တရောင်မြောက်သမ္မတဖြစ်ပါတယ်လက်ရှိဝန်ကြီးချုပ်ကတော့ Benjamin Netanyahu ဖြစ်ပါတယ်သူဟာဝင်ကြီးချုပ်အဖြစ်အကြိမ်ကြိမ်ပြန်လည်အရွေးခံရတာကြောင့်ဝင်ကြီးချုပ်တာဝန်ကို16နှစ်ယူခဲ့ပူတာပါအခုလဲ2022မှာဝင်ကြီးချုပ်အဖြစ်သူ့ရဲ့ Likud ပါတီကနေပြန်လည်အရွေးခံခဲ့ရတာပါ Israel နိုင်ငံနဲ့အနေနဲ့မိချင်းထိဆက်နေတဲ့နိုင်ငံတွေကတော့ Lebanon, Syria, Jordan နဲ့ Egypt နိုင်ငံတွေပါ Israel နိုင်ငံဟာအရှေ့အလယ်ပိုင်းမှာရှိတယ်ဆိုပေမဲ့အာရှဥရောပနဲ့အာဖရိကတိုက်ကြီးသုံးခုစုံမှတ်မှရှိနေတဲ့နေရာတစ်ခုလို့လည်းပြောနိုင်တာပါ အစ္စရေးမှာအခုလက်ရှိနေထိုင်နေကြတဲ့လူဦးရေက2024ဇန်နဝါရီလအထိနောက်ဆုံးစီးရင်အချက်လက်တွေအရတော့9,000ကျော်ရှိပြီးဒီထဲမှာအများစုကတော့ Judaism ဂျူးအယူဝါဒယုံကြည်သူတွေဖြစ်ပြီးအစ္စလမ်ဘာသာဝင်က18ရာခိုင်နှုန်းနဲ့ခရစ်ယာန်ဘာသာဝင်က2ရာခိုင်နှုန်းရှိပြီးခရစ်ယာန်ဘာသာဝင်အများစုဟာအာရဗ်အနွယ်ဝင်ဖြစ်တယ်လို့လည်းဖော်ပြထားတာပါကမ္ဘာပေါ်မှာရှိကြတဲ့ဂျူးတွေအားလုံးရဲ့48ရာခိုင်နှုန်းဟာအစ္စရေးမှာအခြေချနေထိုင်ကြပါတယ်အစ္စရေးနိုင်ငံရဲ့မြို့တော်ကတော့တမန်ကျမ်းစာထဲမှာယေရုရှလင်လို့ဖော်ပြထားတဲ့သမိုင်းဝင်ဂျေရုရှလင်မြို့ဖြစ်ပါတယ်ဂျေရုရှလင်ကို BC 3500ဝန်းကျင်မှာအစ္စရေးတွေစတင်အခြေချခဲ့ပြီးလွန်ခဲ့တဲ့နှစ်ပေါင်း3000ဝန်းကျင်မှာကင်းဒေးဗစ်ဒါဝိဒ်ဘုရင်ကမြို့တည်ခဲ့တာဖြစ်ကြောင်း Jewish Virtual Library မှာရေးသားထားပါတယ်။မြို့အကျယ်ဝန်းက126 student kilometer ရှိပါတယ်။လူဦးရေကတသန်း2,000ကျော်ရှိပြီး Jew တွေက66ရာခိုင်နှုန်းနဲ့အများစုဖြစ်တာပါ။ Jew Christian Muslim တွေရဲ့ယုံကြည်ကိုးကွယ်မှုဆိုင်ရာအချက်အချာနေရာတစ်ခုလည်းဖြစ်ပါတယ်ဒီအတွက်ကြောင့်လဲဘာသာရေးစစ်ပွဲကြီးတွေရဲ့အကျဉ်းချင်းဖြစ်ရတဲ့နေရာတစ်ခုလည်းဖြစ်တာပါဒါပေမဲ့ Jerusalem ဆိုတာက City of Peace ငြိမ်းချမ်းတဲ့မြို့လို့အတိတ်ပဲဖွင့်ဆိုကြတာတွေကိုလည်းတွေ့ရပါတယ်1909ခုနှစ်မှာတည်ထောင်ခဲ့တဲ့ Tel Aviv မြို့ကတော့ Israel ရဲ့မြို့တော်ဖြစ်ခဲ့ပါတယ်Tel Aviv ဟာအခုအချိန်မှာအစ္စရေးနိုင်ငံရဲ့လူနေအထူးတပ်ဆုံမြို့ဖြစ်ပါတယ်။ဘာသာတရားယဉ်ကျေးမှုအယူဝါဒတွေရဲ့အငွေ့အသက်တွေနဲ့ရှင်သန်ရပ်တည်နေတဲ့အစ္စရေးနိုင်ငံကိုခရစ်ယာန်ဓမ္မဟောင်းကျမ်းစာမှာတော့ Land of Milk and Honey နို့နယ်ပြားရေးစီစဉ်ရာမြို့ Promised Land ဖျားသခင်ဂရီတော်ထားရပြီလို့လည်းရေးသားထားပါ
ဒီနေ့ထိတန်းရောက်လာတဲ့အစ္စရေးနိုင်ငံရဲ့တမိုင်းကြောင်တချို့မှတ်ညွှန်းလင်းပြပြခဲ့တာပါအခုလိုပတ်စင်ခန္ဓာရီအပြီးမှာတော့ VO ရဲ့စနေညစီစဉ်တဲ့ဆုံးမသက်ခင်သတင်းချင်းချက်ကိုမခင်ပြည့်ထွေပြပြပေးပါအောင်ခင်ဗျာ
တခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုသိမ်းပိုက်လိုက်နိုင်ပြီလို့ AA ရခတ်အရခတ်တက်တော်ကဒီကနေ့ပဲထုတ်ပြန်ပါတယ်ဘူးတိတောင်မြို့နယ်ဟာကတော့စစ်ကောင်စီတပ်စခန်းတွေအများဆုံးတည်ရှိတဲ့နေရာဖြစ်ပါတယ်ဘူးတိတောင်ဘျူဟာဌာနချုပ်အပါဝင်ဘျူဟာလက်အောက်ခံတပ်ရင်းတွေအမြောက်တပ်ထောက်ပို့တပ်ရင်းတွေနဲ့ဒေသကုကဲမှုစစ်ဌာနချုပ်ဒါကာဆာစစ်တွေလက်အောက်ခံဘူးတိတောင်အခြေစိုက်တပ်ရင်းတချို့အပါဝင်တပ်စခန်းတွေအားလုံးကိုသိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့အေအဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုသိမ်းပိုက်လိုက်တဲ့စစ်ကောင်စီတပ်စခန်းတွေကနေထွက်ပြေးသွားကြတဲ့လက်ကျန်တပ်ဖွဲ့တွေကိုအေကလိုက်လံရှင်းလင်းတာတွေလုပ်နေတဲ့အတွက်ဘူးတိတောင်မြို့ပတ်ဝန်းကျင်မှာတော့တိုက်ပွဲတွေဆက်ရှိနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်အမ်မြို့နဲ့တန်ရွဲမြို့နယ်နဲ့မောင်တော်မြို့နယ်တွေမှာလည်းစစ်ကောင်စီတပ်စခန်းတွေကိုအေကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေနေ့စဉ်နေပါရှိနေပါတယ်ရှင်မြန်မာစစ်ကောင်စီနဲ့တိုင်းဒေသနဲ့နိုင်ငံမြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့တို့တရုတ်နိုင်ငံကူမင်မြို့မှာဒီရက်ပိုင်းတွေ့ဆုံခဲ့ကြပြီးတော့ရလမထွက်ပဲဆွေးနွေးပွဲပြီးဆုံးသွားတယ်လို့ဤဆက်သူတွေကပြောပါတယ်တရုတ်အစိုးရဂျာဝင်စစ်ဆက်မှုနဲ့စစ်ကောင်စီကကိုယ်စားလှယ်အဖွဲ့နဲ့အာရခတက်တော် AA ကုကတ် MNDA နဲ့တအန်း TNLA ညီနောင်သုံးဘွဲ့ကိုယ်စားလှယ်တွေဒီလ14ရက်နဲ့15ရက်နေ့တွေကတွေ့ဆုံခဲ့ကြတာဖြစ်တယ်လို့16ရက်နေ့မနက်ပိုင်းတော့ AA နဲ့တနအီလောက်တည်တံ့တွေ့ဆုံခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံမှုတွေနဲ့ပတ်သက်ပြီးအပြင်ကိုမပေါက်ကြားဖို့တရုတ်ဘက်ကပိတ်ထားတဲ့အတွက်ဆွေးနွေးမှုတွေရဲ့အသေးစိတ်ကိုမသိရပဲအပြန်လည်တောင်းဆိုချက်တွေညှိနှိုင်းလို့မရပဲပြီးသွားတယ်လို့ဒီဆွေးနွေးပွဲအကြောင်းကိုသိတဲ့နှိဆက်သူကပြောပါတယ်ရှင်ဂါဇာတောင်ပိုင်းရာဖာမြို့မှာတော့ဒီကနေ့ဘုံကျဲတိုက်ခတ်မှုတွေအပါအဝင်တိုက်ပွဲတွေပြင်းထန်နေတယ်လို့မျက်မြင်တွေကပြောကြပါတယ်ရာဖာမြို့ကိုအကန့်အသတ်နဲ့စစ်ဆင်နေတယ်လို့အစ္စရေးကပြောဆိုပြီးတော့တိုက်ခိုက်နေတာ10ရက်ကျော်ရှိနေပြီဖြစ်တယ်လို့ဂါဇာမြောက်ပိုင်းမှာလည်းအစ္စရေးစစ်တပ်နဲ့ဟာမတ်စစ်သွေးကြော်တွေကြားမှာတိုက်ပွဲတွေပြန်လည်ပြင်းထန်နေတာပါဂါဇာမြောက်ပိုင်းကဟာမတ်စခန်းတွေကိုအမြင့်ပြတ်ချေမှုန်းနိုင်ပြီလို့အစ္စရေးတွေကဇန်နဝါရီလကပြောခဲ့ပေမဲ့အဲ့ဒီမှာဟာမတ်တွေပြန်လည်လှုပ်ရှားနေတယ်လို့ဆိုပြီးတော့အစ္စရေးကပြန်ပြီးတော့ဆုံးစစ်ဆင်နေတာဖြစ်ပါတယ်ရှင်
ကျေးဇူးပါမခင်ပြည့်ထွေးအခုလိုသတင်းအချင်းချုပ်ပြီမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့စိုက်တာဟမ်ဒွန်းနဲ့တီအန်ဝမ်တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြဝေးကွာလို့လိုရာဆန္ဒပြေဝါရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ